Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ပါရှင်။ Washington မြို့တော် VOA American အတန်းကနေ2020ပြည်နှစ် February လ24ရက်တနင်္လာနေ့နေ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6:00နာရီကနေ9:00နာရီထိ line to meter 32 40 48တို့ကနေဓာတ်ရိုက်ထုတ်လွှင့်သွားမှာပါ။ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News ကနေလည်းအချိန်နဲ့တပြေးညီနားဆင်နိုင်ကြပါရရှင်။ကျမအင်ဂျင်နိုင်ပါ။
ခင်ဗျာရှင်မင်္ဂလာမနက်ခင်ဗျာရှင်ကျွန်မတင်ကြီးထိုက်ပါကိုညံဝင်းအောင်နဲ့အတူသတင်းတွေကြီးညာပါမယ်တောင်ကိုရီးယားနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုအရေးကိုအမြင့်ဆုံးအဆင့်တက်လှမ်းထားပါတယ်အမေရိကန်သမ္မတဒေါ်နယ်ထရန့်ကတော့အိန္ဒိယနိုင်ငံခီးစဉ်ကိုမကြခင်အချိန်ပိုင်းကပဲစတင်ထွက်ခွာသွားပါပြီခီးစဉ်တွင်မှာဒေါ်လာဘီလီယံနဲ့ချီတဲ့လက်နက်အယောင်တွေကြီးညာမယ်လို့လည်းခန့်မှန်းထားပါတယ်ဒီသတင်းတွေနဲ့အတူထိတ်တန့်ရောက်သတင်းတွေနားဆင်ကြရပါမယ်ရှင်
ကောင်းပါပြီရခိုင်ပြည်နယ်စစ်တွေမှာစနေနေ့ကဆန္ဒပြပွဲတွေဖြစ်ခဲ့ပါတယ
်မတော်မိဖတွေနဲ့ရောညီကောင်တို့မတွေနဲ့ကတခုမဆက်သမျှဘူးကျမတို့ကတောင်းတနေတဲ့ဥစ္စာမှာကျမတို့ကဘလို့မျိုးမိဖတွေနဲ့ဆက်သမှုမရှိရင်ကျမတို့ဘေးအပစ်ဆက်တွေနဲ့
အစိုးရကပိတ်ပင်ထားတဲ့အင်တာနက်လိုင်းတွေပြန်ဖွင့်ဖို့တောင်းဆိုကြတဲ့အကြောင်းနာဆင်ရဖို့ရှိပါတယ်တခါမြန်မာသမ္မတဦးဝင်းမြင့်အိန္ဒိယကိုမကြခင်ရပ်ပိုင်းတွင်သွားမဲ့ကိစ္စအပေါ်တုံ့သက်ချက်ကိုလည်းတင်ပြမှာပါအဲ့ဒီနောက်မှာတော့မြန်မာရေးရာဆွေးနွေးကန်းနဲ့အတူအပတ်စဉ်ကဏ္ဍတွေကိုနာဆင်ရဖို့ရှိပါတယ်အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမတ်တင်ကီထိုင်းနဲ့ကိုညံဝင်းအောင်တို့ကပြောပြမှာပ
ါတောင်ကိုရီးယားနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုနဲ့ပတ်သက်ပြီးအမြင့်ဆုံးအဆင့်3ပေးတက်လှမ်းထားပြီးဗိုင်းရပ်စ်ပြန့်နှံ့မှုကိုထိန်းချုပ်နိုင်ရေးအတွက်လိုအပ်သလိုအစွမ်းကုန်ဆောင်ရွက်ကြဖို့သမ္မတမွန်ဂျေအင်ကအစိုးရတာဝန်ရှိသူတွေကိုတိုက်တွန်းထားပါတယ်။တောင်ကိုရီးယားနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူလူနာသစ်တွေတနင်္ဂနွေနေ့မှာထပ်မံတွေ့ခဲ့ရတာနဲ့အတူပဲကိုရိုနာဗိုင်းရပ်စ်အရေးနဲ့ပတ်သက်ပြီးအစိုးရအဖွဲ့တွင်ဆွေးနွေးခဲ့ကြသလိုလက်မဲ့ရပ်ပိုင်းနေ့အတွင်းမှာအတင်းဆောင်မခံတဲ့အနေအထားမျိုးဖြစ်လာလိမ့်မယ်လို့လည်းသမ္မတမွန်ကပြောပါတယ်။တောင်ကိုရီးယားဝန်ကြီးချုပ်ချောင်ဆေကျွန်းကလည်းလူမှုကိုတိုက်တွန်းတဲ့အထက်မှာတော့လူထူတဲ့နေရာတွေကိုမသွားကြဖို့ဘာသာရေးပွဲတွေလိုမျိုးအခမ်းအနားတွေကိုပြင်ပမှာလုပ်တာတွေရှောင်ရှားပြီးအွန်လိုင်းတွေမှာလူမျိုးပဲတွေ့ဆုံကြဖို့ဝန်ကြီးချုပ်ကတိုက်တွန်းထားပါတယ်တနင်္ဂနွေနေ့မှာဗိုင်းရပ်စ်ကူးစက်ခံရသူလူနာအသစ်123ဦးတွေ့ရကြောင်းအဲ့ဒီတည်းက113ဦးကတော့စရုပ်ထအကြီးဆုံးမြို့ဖြစ်တဲ့ဒေဂူးနဲ့အနီးအနားဒေသတွေမှာဖြစ်ကြောင်းတောင်ကိုရီးယားကူးစက်ရောဂါကာကွယ်ထိန်းချုပ်ရေးဌာနကပြောပါတယ်ဂျပန်နိုင်ငံမှာကြောက်ချထားတဲ့ Diamond Princess သင်္ဘောပေါ်မှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရမှုနောက်မှာတော့တောင်ကိုရီးယားနိုင်ငံဟာတရုတ်ပြင်ပဗိုင်းရပ်စ်ကူးစက်မှုအများဆုံးနိုင်ငံဖြစ်နေပါတယ်။တရုတ်နိုင်ငံပြင်ပမှာလူပေါင်း1200ကျော်ဗိုင်းရပ်စ်ကူးစက်ခံထားရပြီးတရာစင်ကျော်သေဆုံးခဲ့ရပြီးဖြစ်ပါတယ
်။အီရန်နေဆက်နဲ့ထိစပ်နေတဲ့အာဖဂန်နစ္စတန်နိုင်ငံအနောက်ဘက်ပြည်နယ်တစ်ခုမှာတနင်္ဂနွေနေ့ကကိုရိုနာဗိုင်းရပ်စ်ကူးစက်ခံရတယ်လို့သံသယရှိသူ3ဦးတွေ့ရှိထားတယ်လို့အာဖဂန်ကျမ်းမာရေးဌာနကပြောပါတယ်ကမ္ဘာတစ်လွှားကူးစက်ရောဂါပြန့်နှံ့နေချိန်မှာအီရန်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကြောင့်အခုချိန်ထိလူ10ဦးသေဆုံးခဲ့ရပြီဖြစ်ပါတယ်အာဖဂန်ကတန်တရားလူနာ3ဦးကိုဟီရက်မြို့ကဆေးရုံတစ်ခုမှာတီးကြားစီခွဲခြားပြီးတော့စောင့်ကြပ်ကုသနေတယ်လို့အာဖဂန်ကျမ်းမာရေးဝန်ကြီးဌာနက VOA ကိုပြောပါတယ်ဒီလူနာ3ဦးရဲ့သွေးကိုစစ်ဆေးဖို့မြို့တော်ကဗူးကတခွဲခန်းဒီစီကိုပို့ထားတယ်လို့သိရပြီးမကြာခင်မှာအပြည့်အစုံတရားထွက်လာလိမ့်မယ်လို့ဆိုပါတယ်သူတို့သုံးဦးဟာ COVID-19 ရောဂါပိုးတကယ်ကူးစက်ခံရတာလားဆိုတာပြောဖို့စောသေးကြောင်းအဲ့ဒီပြောခွင့်ရပုဂ္ဂိုလ်မာယာကဆိုပါတယ်ဒီတော်တွင်ပါကစ္စတန်နိုင်ငံကလည်းအီရန်ပါကစ္စတန်နယ်စပ်ကိုယာယီပိတ်ထားကြောင်းတင်းငွေတွေကကြေညာလိုက်ပြီးအရေးပေါ်အတားအဆီးတွေနဲ့နယ်စပ်ဖြတ်ကျော်သူတွေကိုစမ်းသပ်စစ်ဆေးပါတယ်
အမေရိကန်သမ္မတဒေါ်နယ်ထရန့်က36နှစ်ကြာအိန္ဒိယနိုင်ငံခီးစဉ်ကိုတင်းငွေတွေမှာစတင်ထွက်ခွာသွားပါပြီ
Well, I look forward to being with the people of India. We're going to have many millions and millions of people. It's a long trip.
တံပေါင်းများစွာသောအိန္ဒိယပြည်သူတွေနဲ့တွေ့ဆုံမယ်လို့ခီးမထွက်ခွာခင်မှာသမ္မတထရန့်ပြောဆိုသွားတာဖြစ်ပါတယ်။ဒါပေမဲ့လည်းအိန္ဒိယခီးစဉ်အတွင်းခံမှန်းနေကြတဲ့ကုန်သွယ်ရေးသဘောတူညီချက်ကြီးနဲ့တော့သူပြန်လာမှာမဟုတ်ဘူးလို့သမ္မတကပြောထားပြီးဖြစ်ပါတယ်။အိန္ဒိယနဲ့ကုန်သွယ်ရေးသဘောတူညီချက်ကြီးအတွေ့နောက်ပိုင်းမှာဆက်ပြီးဆောင်ရွက်မယ်။ရွေးကောက်ပွဲမတိုင်ခင်သဘောတူညီချက်ရမလားဆိုတာမသိနိုင်ပေမဲ့လည်းအိန္ဒိယနဲ့ကုန်သွယ်ရေးသဘောတူညီချက်ပမာဏဟာတိတ်ပြီးကြီးမားမယ်လို့သမ္မတကပြီးခဲ့တဲ့သတင်းပတ်တွင်မှသတင်းထောက်တွေကိုပြောဆိုထားပါတယ်။ အိန္ဒိယနဲ့ကုန်သွယ်ရေးသဘောတူညီချက်မှာဒါဇင်နဲ့ချီတဲ့အကြောင်းအရာတွေအပေါ်နှစ်ဖက်သဘောတူညီထားနိုင်ပြီးမြေဆေးဘက်ဆိုင်ရာပစ္စည်းကရိယာတွေအပါအဝင်ဆွေးနွေးညှိနှိုင်းရမယ့်အကြောင်းအရာတွေလည်းအများအပြားရှိနေသေးတယ်လို့ဆွေးနွေးပွဲနဲ့နှိဆက်တဲ့သတင်းရှင်းမြစ်တွေကပြောပါတယ်သမရထရန့်ရဲ့အိန္ဒိယခီးစဉ်အတွင်းမှာတော့စစ်တပ်ရဟယင်တွေဒေါ်လာဘီလီယံချီရောင်းချမှုကိုကြီးညာမယ်လို့လည်းခန့်မှန်းထားကြပါတယ်။တရုတ်ရဲ့စီးရေးချက်ထွင်မှုအပေါ်ဘုံစိုးရိမ်ချက်တွေကြောင့်အမေရိကန်နဲ့အိန္ဒိယကြားကာကွယ်ရေးပူးပေါင်းဆောင်ရွက်မှုတွေပိုပြီးတော့နှိစက်သွားစေတာနဲ့အတူပဲဒုံးကျည်ကာကွယ်ရေးစနစ်ရောင်းချမှုလည်းဖြစ်နိုင်တယ်လို့သုံးသပ်နေကြပါတယ်
။အာဖဂန်တာလီဘန်ကြားခုနှစ်ကြာအပြစ်ခတ်ရဲ့ဆေးရေးသဘောတူညီမှုကိုထိန်းထားနိုင်တာကြောင့်ဒီအခြေအနေတွေကနေနောက်ဆုံးမှာတာလီဘန်သဘုံအနေနဲ့ဒီသတင်းပတ်တဲ့ညဉ့်ညမ်းရေးစာချုပ်လက်မှတ်ထိုးဖို့ကိစ္စအထိကိုဦးတည်သွားစေလိမ့်မယ်လို့သမ္မတဒေါ်နယ်ထရမ့်ကတင်းငွေတွေကပြောကြားပါတယ်။အာဖဂန်နိုင်ငံတဝှမ်းအကြမ်းဖက်မှုရှော့ချစီမဲ့ဒီခုနှစ်ရက်ကြာအပြစ်ခတ်ရစဲကြီးကိုစနေနေ့မှာစတင်ခဲ့ပြီးနောက်တနေ့မှာပဲသမ္မတထရမ့်ရဲ့မှတ်ချက်စကားထွက်ပေါ်လာတာပါ။တပတ်ကြာမဲ့ဒီအပြစ်ရကာလဘယ်လောက်ထိအလုပ်ဖြစ်မလဲဆိုတာသူ့အနေနဲ့စောင့်ကြည့်ခြင်းနဲ့အကြောင်းအိန္ဒိယနိုင်ငံကိုမထွက်ခွာခင်သမ္မတထရမ့်ကသတင်းတောက်တီကိုပြောပါတယ်။သတင်းတပတ်ကြာမဲ့ဒီယာယီအပြစ်ခတ်ရစေးကာလမှာနောက်ထပ်ဇန်နဝါရီလရက်တွေအတွင်းဖြစ်ပေါ်တိုးတက်မှုတွေကအာဖဂန်ငြိမ်းချမ်းရေးအတွက်အရေးပါတဲ့ခြေလှမ်းတွေဖြစ်တယ်လို့သမ္မတထရန့်ကပြောပါတယ်။အကြမ်းဖက်မှုလျှော့ချရေးအစီအစဉ်အတွက်အမေရိကန်နဲ့တာလီဘန်သဘုံတောင်းဝန်ရှိသူတွေကာတာနိုင်ငံမှာပြီးခဲ့တဲ့ဘက်ကသဘောတူခဲ့ပါတယ်။
American တမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုက်ဒိုမီတာ32 kHz 933လိုက်ဒိုမီတာ40 kHz 9839လိုက်ဒိုမီတာ48 kHz 6153နဲ့ဒုတိယနိုင်ဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOE မြန်မာပိုင်းအစီအစဉ်ရဲ့တင်းလာနေ့မနေ့ခင်းသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်။ကလေးငယ်တွေနဲ့လိန်ဆက်ဆံဖို့ဗီယက်နမ်ကိုသွားခဲ့တယ်ဆိုတဲ့ဆွတ်ဆွဲချက်နဲ့အမေရိကန်ကျောင်းဆရာတအုပ်ကိုအမေရိကန်ဂျူရီအဖွဲ့ကတရားစွဲဆိုခဲ့မှုဟာဆိုရင်ဗီယက်နမ်နဲ့အမေရိကန်ကြားနိုင်ငံဖြတ်ကျော်ရာဇဝတ်မှုတွေနဲ့ပတ်သက်ပြီးပူးပေါင်းဆောင်ရွက်ခဲ့မှုကြောင့်ဖြစ်တယ်လို့နှစ်နိုင်ငံစလုံးကပြောဆိုလိုက်ပါတယ်။ကယ်လီဖိုးနီးယားပြည်နယ်ဆန်ဖရန်စစ္စကိုကကျောင်းဆရာပေါ်လ်မာရှယ်ဘွန်ဘော့တ်နာဟာဇူလိုင်လ2015ခုနှစ်ကနေ2016ဩဂုတ်လအတွင်းဗီယက်နမ်ကိုသွားရောက်စဉ်မှာဟိုချီမင်းစီးတီးကဟိုတယ်တစ်ခုမှာအသက်17နှစ်12နှစ်လောက်သားရှိတဲ့ဗီယက်နမ်ယောက်ျားကလေးတွေနဲ့တွေ့ဆုံပြီးလိင်ကိစ္စပတ်သက်ခဲ့တယ်လို့မြောက်ပိုင်းကယ်လီဖိုးနီးယားစီရင်စုအစိုးရရှေ့နေရုံကဆွတ်ဆွဲထားပါတယ်။အပြစ်ရှိတယ်လို့စီရင်ခံရရင်တော့ထောင်ဒဏ်နှစ်30နဲ့အထက်ကျခံရနိုင်ပြီးဒဏ်ငွေဒေါ်လာ2သိန်းခွဲပေးဆောင်ရနိုင်ပါတယ်။ဒီစုံစမ်းစစ်ဆေးမှုကိုနှစ်နိုင်ငံကြားအနီးကပ်ပူးပေါင်းဆောင်ရွက်ခဲ့ကြတာလို့လဲဗီယက်နမ်ဆိုင်ရာအမေရိကန်သံအမတ်ကြီးကပြောဆိုထားပါတယ
်။အမေရိကန်ကအီရန်နိုင်ငံပေါ်ချမှတ်ထားတဲ့ဒဏ်ခတ်ပေးဆို့မှုတွေကြောင့်လျှက်စစ်ပစ္စည်းထုတ်လုပ်တဲ့တောင်ကိုရီးယားကုမ္ပဏီကြီးနှစ်ခုဖြစ်တဲ့ Samsung နဲ့ LG တို့ဟာအီရန်ဈေးကွက်ကနေနှုတ်ထွက်သွားပြီးအီရန်နိုင်ငံဟာအာရှရဲ့အဓိကကုန်သွယ်ဘက်နိုင်ငံတစ်ခုကိုလက်လွတ်ဆုံးရှုံးလိုက်ရပါတယ်။ Samsung နဲ့ LG တို့ဟာအိမ်သုံးလျှက်စစ်ပစ္စည်းတွေကနေမိုဘိုင်းဖုန်းတွေအထိအီရန်ဈေးကွက်ကိုတင်ပို့ပြီးနှစ်ပေါင်းအတော်ကြာကြီးစိုးထားခဲ့တာပါ။ကမ္ဘာတစ်ဝှမ်းမှာရှိတဲ့ဘဏ်တွေပါဝင်ငွေကြေးဆိုင်ရာအဖွဲ့အစည်း11,000ကျော်နဲ့ချိတ်ဆက်လုပ်နေတဲ့ Belgian အခြေစိုက်ဘဏ္ဍာရေးဆိုင်ရာဆက်သွယ်ရေးအဖွဲ့ Swift ကလည်းအမေရိကန်ပေးဆိုတန်ခတ်မှုကြောင့်အီရန်ဘဏ်တွေကို2018နိုဝင်ဘာထဲမှာအဆက်ဖြတ်ခဲ့ပါတယ်။အခုလို Swift ကအီရန်ကိုအဆက်ဖြတ်လိုက်တာကြောင့်ငွေကြေးဆိုင်ရာလွှဲပြောင်းမှုတွေမှာ Samsung နဲ့ LG တို့အခက်ကြုံခဲ့ရပြီးနောက်ဆုံးမှာတော့ဒီကုမ္ပဏီနှစ်ခုအားလည်းအီရန်ကနေနှုတ်ဆက်ထွက်ခွာသွားပါတယ်
။အီရန်ရဲ့လွှတ်တော်ရွေးကောက်ပွဲတွေမှာမဲပေးသူအရေအတွက်လက်စစ်နဲ့ 0.59 ရာခိုင်နှုန်းသာရှိခဲ့ကြောင်းပြည်ထောင်ရေးဝန်ကြီးဌာနကတနင်္ဂနွေနေ့မှာပြောဆိုလိုက်ပြီးဒီပမာဏဟာဆိုရင် 1,969 ခုနှစ်အီရန်အစ္စလာမစ်ဒေါ်လာရင်းနောက်ပိုင်းမဲပေးသူအနည်းဆုံးအရေအတွက်ဖြစ်ပါတယ်။ဒီရေအတွက်ဟာဆိုရင်အမေရိကန်ရဲ့ပြင်းထန်တဲ့ဖိအားပေးမှုအောက်မှာအီရန်ရဲ့စီးပွားရေးနောက်အီရန်ရဲ့ဘာသာရေးခေါင်းဆောင်တွေအပေါ်မကျေနှပ်မှုကိုဖော်ပြတာဖြစ်နိုင်တယ်လို့လည်းလေ့လာသူတွေကပြောပါတယ်။မဲပေးသူနှုံတာကိုကြီးညာခဲ့တဲ့ပြည်ထောင်ရေးဝန်ကြီး အဗ်ဒူရီဇာရာဟာမီနီဖာဇယ်ကဒီအခြေအနေကလက်ခံနိုင်ကြဖြစ်တယ်လို့ပြောပါတယ်မတော်တဆဖြစ်ရပ်တွေအများပြားနဲ့ကြုံတွေ့နေရတဲ့အချိန်မှာရွေးကောက်ပွဲကျင်းပခဲ့ရတာဖြစ်ကြောင်းလူပေါင်း156ယောက်သေဆုံးခဲ့တဲ့ယူကရိန်းလေရင်ကိုအီရန်ကမှားယွင်းပစ်ချခဲ့တဲ့လေရင်ပစ်ချမှုကိုရိုနာဗိုင်းရပ်စ်ဖြစ်ပွားမှုနဲ့ရာသီဥတုဆိုးရွားနေတာဒီကိုဝန်ကြီးကထောက်ပြပါတယ်အီရန်ရဲ့2016ခုနှစ်ရွေးကောက်ပွဲအတွင်းမှာတုန်းကမဲပေးသူ62ရာဂိုင်းလုံးရှိခဲ့ပြီးနိုင်ငံရဲ့အစ္စလာမစ်တော်လှန်ရေးနောက်ပိုင်းမဲပေးသူကပုံမှန်အဖြစ်50ရာဂိုင်းလုံးအထက်မှာရှိခဲ့တာပ
ါ။သမ္မတဒိုနယ်ထရန့်ပြန်လည်ရွေးခံရရေးအတွက်ရုရှားနိုင်ငံလှုပ်ဆောင်နေတဲ့အထောက်အထားတစုံတရာမတွေ့ရဘူးလို့အမေရိကန်အမျိုးသားလုံခြုံရေးအကြံပေးရောဘတ်အိုဘရိုင်ယန်တင်းငွေတွေကပြောကြားလိုက်ပါတယ်။ဒါပေမဲ့2020ရွေးကောက်ပွဲမှာရုရှားဝင်ရောက်ဆွတ်ဖက်နိုင်တယ်ဆိုတဲ့ဆွဆွဲချက်နဲ့ပတ်သက်ပြီးထောက်လန်းရေးအစီရင်ခံစာတွေကိုတော့မလစ်လာရသေးဘူးလို့သူကဆိုပါတယ်။ပြီးခဲ့တဲ့ပတ်ကထွက်ပေါ်လာတဲ့အစီရင်ခံစာတွေကတော့ရုရှားတို့ဟာ2016ရွေးကောက်ပွဲမှာဝင်ရောက်ဆွတ်ဖက်ခဲ့ပြီးနောက်ဒေါ်နယ်ထရမ့်ဒုတိယအကြိမ်ရွေးခံရရေးအတွက်လှုပ်ဆောင်နေတယ်လို့ဒီမိုကရက်ထိန်းချုပ်ထားတဲ့အောက်လွှတ်တော်စုံစမ်းရေးကော်မတီကိုအမေရိကန်ထောက်လန်းရေးတွေကပြောကြားခဲ့ပါတယ်။
တနင်္လာနေ့နနက်ခင်းသတင်းအစီအစဉ်ကိုမတ်တန်ကီထိုင်းနဲ့ကိုညံဝင်းအောင်တို့ကတင်ဆက်ခဲ့တာပါရှင်။အခုတော့သတင်းလှော်တွေကိုနားဆင်ရမှာပါ။မြမတက်မတော်နဲ့ရခိုင်လက်နက်ကင်တက်ဖွဲ့ AA တို့ကြားတိုက်ပွဲဖြစ်နေတဲ့ဒေသတွေမှာအစိုးရကပိတ်ပင်ထားတဲ့အင်တာနက်လိုင်းတွေပြန်ဖွင့်ပေးဖို့ဖေဖော်ဝါရီလ22ရက်နေ့ကစစ်တွေမြို့မှာတက်သူကျောင်းသူကျောင်းသားတွေနဲ့တန်ခါတော်တွေဆန္ဒပြခဲ့ကြပါတယ်။ AFP သတင်းကိုအခြေခံပြီးကိုညံဝင်းအောင်ကပြောပြမှာပါ။
မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင် AA တပ်ဖွဲ့တို့တနှစ်ကျော်တိုက်ပွဲအပြင်းထန်ဖြစ်ပွားနေတဲ့ရခိုင်ပြည်နယ်ဘူးသီတော်မောင်တော်ရသေတောင်ပုံနေကျွန်းကြောက်တော်မင်းပြမြေပုံမြောက်ဦးရှစ်မြို့နယ်နဲ့ချင်းပြည်နယ်ပလက်ဝါမြို့နယ်တွေပါဆိုရင်စုစုပေါင်း9မြို့နယ်ကို2019ဇွန်လ21ရက်ကစပြီးဆက်သွယ်ရေးဝန်ကြီးဌာနကအင်တာနက်လိုင်းပထမအကြိမ်ဖြတ်တောက်ခဲ့တာပါအဲ့ဒီတည်းကဘူးသီတော်မောင်တော်ရသေတောင်နဲ့မြေပုံမြို့နယ်တွေကိုစတေမာလာတရက်နေတုန်းကအင်တာနက်လိုင်းပြန်ဖွင့်ပေးခဲ့ပေမဲ့ဒီနှစ်ဖေဖော်ဝါရီလဆန်းပိုင်းမှာတော့ဒုတိယအကြိမ်ပြန်ပြီးပိတ်ပစ်ခဲ့ပါတယ်။အစိုးရကအခုလိုအင်တာနက်လိုင်းဖြတ်ထားတာကြောင့်ပညာသင်ကြားရေးမှာလိုအပ်တဲ့ငွေကြေးအခက်အခဲကြုံနေရတယ်လို့ဆန္ဒပြကြောင်းသူမတ်ဆိုးနှင်းမိုးကပြောပါတယ
်။ကျမတို့မိဖတွေနဲ့ရောညီကောင်မောင်တွေနဲ့ကတခုမှဆက်သမျှဘူး။ကျမတို့ကတောင်းတနေတဲ့ဥစ္စာမှာကျမတို့ကဘလို့မျိုးမိဖတွေနဲ့ဆက်သမှုမရှိရင်ကျမတို့ဘေးအပစ်စင်တွေနဲ့ပညာဆက်သင်နေရပါလေ။
အင်တာနက်ဖြတ်တောက်မှုဟာလူအခွင့်အရေးချိုးဖောက်မှုတစ်မျိုးဖြစ်တာကြောင့်ရခိုင်နဲ့ချင်းပြည်နယ်ကကိုမျိုးနယ်မှာလိုင်းတွေပြန်ဖွင့်ပေးဖို့လူထုအခြေပြုလူမှုအဖွဲ့အစည်း105ဘွဲ့ကပြီးခဲ့တဲ့သတင်းပတ်ထဲအစိုးရကိုတောင်းဆိုခဲ့ပေမဲ့အခုချိန်ထိတော့ပြန်မဖွင့်သေးပါဘူး။အင်တာနက်လိုင်းဖြတ်တောက်မှုကြောင့်ကြုံရတဲ့အခြေအနေကို NLD အစိုးရကသိစေခြင်းပြီးနိုင်ငံတကာမီဒီယာတွေကိုလည်းလွတ်လပ်စွာသတင်းယူခွင့်ပြုစေခြင်းနဲ့လို့ဆန္ဒပြပွဲကကျောင်းသားခေါင်းဆောင်ကိုတိုးတိုးအောင်ကပြောပါတယ်
ဒီလိုဖွင့်ပြပေးတဲ့စိုးကြိုးတွေဟာပေါ့နော်ဒါကျွန်တော်တို့ခုခင်စားနေရနေပေါ့ဟောဒါတွေဟိုနိုင်ငံတော်တိုင်ပိုင်ခင်လည်းတော့ပေါ့နော်ဒါလက်ရှိဟိုအာဏာရပါတီကိုလည်းကျွန်တော်တို့ပြုချိန်လည်းကျွန်တော်တို့တောင်းဆိုချင
်အခုဆိုရင်အင်တာနက်ဖြတ်တောက်ထားတာရက်ပေါင်း250လောက်ရှိလာပြီးဒေသခံ8000လောက်ရဲ့နေ့စဉ်ဘဝလုံခြုံမှုစားဝတ်နေရေးပညာရေးနဲ့ကျန်းမာရေးကိစ္စတွေမှာဆုံးရှုံးမှုတွေကြုံနေရတယ်လို့လူအခွင့်အရေးအဖွဲ့တွေကပြောပါတယ်ခင်ဗျာ
ကျေးဇူးပါရှင်ကိုညံဝင်းအောင်တင်ပြသွားတာပါမြန်မာသမ္မတဦးဝင်းမြင့်အိန္ဒိယကိုမကြခင်ရပိုင်းတွင်သွားမဲ့ကိစ္စတရုတ်နဲ့အိန္ဒိယနှစ်နိုင်ငံကြားဆက်ဆံရေးထိန်းချုပ်ဖြစ်တယ်လို့သုံးသက်ချက်တွေထွက်ပေါ်နေပါတယ်ဆက်ပြီးနားဆင်ပါရှင
်အိန္ဒိယကိုဒုတိယအကြိမ်ချစ်ချည်ခီးစဉ်ဖြစ်သမ္မတဦးဝင်းမြင့်ဟာဖေဖော်ဝါရီလ26ရက်နေ့ကနေ29ရက်နေ့အထိသွားရောက်မှာဖြစ်ပါတယ်တရုတ်သမ္မတရှီကျင်းပင်ရဲ့မြန်မာနိုင်ငံချစ်ချည်ခီးစဉ်တလကြပြီးမှအခုလိုသမ္မတဦးဝင်းမြင့်ကအိန္ဒိယကိုသွားရောက်တာဖြစ်ပါတယ်အိန္ဒိယနိုင်ငံကြီးနှစ်ခုကြားဆက်ဆံရေးချိန်ခွင်ရှာညှိဖို့မြန်မာဆိုရရဲ့ကြိုးပမ်းချက်ဖြစ်တယ်လို့အိန္ဒိယအနေနဲ့မြန်မာကိုနောက်ကျောလုံစေတယ်လို့အမေရိကန်ပြည်ထောင်စုခြေဆိုင်အိန္ဒိယမြန်မာဆက်ဆံရေးအကဲခတ်ဒေါက်တာတစ်ဆွေကသုံးသပ်ပါတယ
်ဒီဒေတာရွန်ပထဝီနိုင်ငံကြီးရမြန်မာနိုင်ငံဟာအိန္ဒိယနဲ့ပူပီနီဇတ်တာဟာပူပီတော့အနေလိုက်ခင်းနေနောက်ကျောလေးလုံနေလို့အရင်လိုတဲ့လိုချက်ဖြစ်တဲ့တွေဒီနိုင်ငံကြီးဆက်ဆံရေးဟာမြန်မာနိုင်ငံအတွက်ပို့ပြီးတော့အရေးကြီးတယ်လို့ကျွန်တော်မြင်ပါတယ်။အိန္ဒိယအတွက်လည်းဒေတာရွန်းမှဒီတရုတ်နိုင်ငံရဲ့ဒီပင်ကပင်လေကိုထိုးဖောက်ဝင်ရောက်မှုအပေါ်မှာစုရင်တော့ကအတူတူကြီးခဲ့ပါတယ်။အဲ့ဒီအတွက်လည်းမြန်မာနိုင်ငံအစိုးရနဲ့ရောတက်နေပါဆင်ပြောင်းဆက်ဆံရေးလုပ်မြင့်ပြီးတော့အိန္ဒိယရဲ့လုံခြုံရေးကိုကောက်ဝဲဖို့လည်းပဲအိန္ဒိယဘက်ကလိုအပ်တဲ့ အနေအထားဖြစ်ပါတယ
်။ဒါပေမဲ့မြန်မာဆွေရဘက်ကတရုတ်ရဲ့ခေတ်သစ်ပိုလန်မှစီမံကိန်းကြီးမှာပါဝင်ဖို့သဘောတူထားတယ်လို့တရုတ်မြန်မာစီးပွားရေးဇင်းကြံအဖြစ်လဲပူးပေါင်းဆောင်ရွက်နေတာတွေ့ရပါတယ်။အခုလိုတရုတ်ရဲ့ဒေတာရင်းချဲ့ထွင်ထိုးဖောက်လာမှုကိုအိန္ဒိယကကာကွယ်တဲ့အနေနဲ့အင်ဒိုပစိဖိတ်နည်းဗျူဟာတရက်ချမှတ်ထားပါတယ်။ဒီပေါ်မှာလက်ရှိ NLD အစိုးရရဲ့သဘောထားတုံ့ပြန်မှုကရှင်းရှင်းလင်းလင်းမရှိဘူးလို့အကဲအကဲတချို့ကဝေဖန်ထောက်ပြခဲ့ပါတယ်။ဒေါက်တာတင့်ဆွေရဲ့အမြင်ကတော့
မြန်မာနိုင်ငံအစိုးရအနေနဲ့ကတော့ဒီကနေ့ညပေါင်း90တွင်တရုတ်မြန်မာဆက်ဆံရေးကိုကြည့်လို့ရှိရင်တစ်ဖက်ဆောင်နေအနှင်းခံရအစိခံရကြောက်ခံရတဲ့အနေအထားကိုအခု၄နှစ်နဲ့ပြန်ပြီးတော့ရင်စားရအောင်လုပ်လို့လို့ဖို့မရနိုင်မဖြစ်နိုင်တဲ့တကယ်ခက်ခဲတဲ့အနေအထားပေါ်မှာဟိုလမ်းလျှောက်ရတဲ့စီမံခန့်ခွဲရတဲ့ SOS ဆက်တာဖြစ်သေးတယ်ခင်ဗျာ။ဒါကြောင့်ရေးစီမြန်မာနိုင်ငံရဲ့လုံခြုံရေးကြိုးစီပွားစီးပွားရေးကြိုးစီပွားကိုကြည့်နိုင်အောင်တွက်ခါတော့အခုတည်းကအခုလိုခြေလမ်းခက်ခဲရဲလေးတွေပေါ့နော်ဆက်လမ်းပြီးနှပေါင်းမြုံများစွာပြန်ပြီးတော့ခြေပြတ်မှမှဒါရင်ရမယ်တဲ့အတွက်အိန္ဒိယမြန်မာနိုင်ငံဆက်ဆက်ရေးဟာအစ်တကူပေါ်မှာတော့ခြေလမ်းကြီးကြီးနဲ့နိုင်ငံလူကရှောက်နေကြတယ်လို့ကျွန်တော်မြင်ပါတယ်ခင်ဗ
ျ။တစ်ဖက်မှာတော့မြန်မာစစ်ကောင်းဆောင်တွေကနိုင်ငံတကာအရေးချင်းပြည့်မီတဲ့စစ်တပ်တစ်ခုတိစောက်ဖို့အိန္ဒိယရဲ့အကူအညီကိုပိုးပြီးလိုလားကြောင်းပြသလာပါတယ်။ဒါကိုကြည့်ရင်တရုတ်ကိုရေရှည်အားကိုးလို့မရဘူးဆိုတာကိုမြင်လာတဲ့အတွက်ဖြစ်တယ်လို့ဒေါက်တာတင့်ဆွေကပြောပါတယ
်။တရုတ်နိုင်ငံရဲ့ပြည့်တဲ့စီးရဲကူညီတွေဟာကမ္ဘာဆက်နေခြင်းတို့တတိယဒဏ္ဍာရီပဲရတာ။ဆိုရည်ရှိမှာတော့မကြနိုင်ဘူး။ဒီဘာကိုမြင်လာတဲ့အခါမှာမြန်မာစစ်တပ်အနေနဲ့ကအိန္ဒိယအပေါ်ပေါ့နော်။နိုင်ငံတကာအဆင့်ပြည်တဲ့လက်လက်နဲ့တည်းလူချင်းလာလေ။တရုတ်ကြည့်တဲ့မိကိုရတာလည်းဆိုင်ရင်အိန္ဒိယလက်နဲ့တည်းအေးကိုအသုံးပြုတာကတော့ပို့ပြီးတော့တင့်တော်စရာအကြောင်းရှိတယ်
။သမရဦးဝင်းမြင့်ရဲ့၄ရက်ကြာအိန္ဒိယခီးစဉ်တွင်သမရကတော့ဒေါ်ချိုချိုလဲလိုက်ပါသွားမှာဖြစ်ပြီး New Delhi မြို့တော်မှာအိန္ဒိယအစိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံမှာဖြစ်တယ်လို့နာမည်ကျော် Taj Mahal ရှိရာ Agra မြို့နဲ့ Bihar ပြည်နယ်ကဗုဒ္ဓဂါယာတို့ကိုတွားရောက်လဲပဲလိမ့်မယ်လို့မျှော်လင့်ထားကြောင်းအိန္ဒိယနိုင်ငံရဲ့ဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်ရှင်။မြမရေးရဆွေးနွေးခန်းအစီအစဉ်ကိုဆက်ပြီးနားဆင်ကြရအောင်ပါရှင်။အမေရိကန်ပြည်ထောင်စုကိုရွှေပြောင်းအခြေချနေထိုင်ခွင့်ကန့်သက်စီးရင်တဲ့မြမနိုင်ငံပါဝင်ခဲ့တာကြောင့်နှစ်နိုင်ငံဆက်ဆံရေးပေါ်ဘလို့ရိုက်ခတ်မလဲဆိုတာမြမအမေရိကန်လူမှုကူညီရေးအသင်းကအီလိုက်ဇာဗန်နီကိုတွေ့ကိုဇော်ဝင်းလိုင်ကနေပြီးတော့ VOA ရုံးချုပ်မှတွေ့ဆုံမေးမြန်းထားပါရရှင
်။ကျွန်တော်တို့ကြားတာကဒီမှာရှိနေတဲ့လူမပြရလို့ကိုင်းနေတော့စူးစားတယ်ဆိုတဲ့နေရာမှာပညာရေးကဏ္ဍကလည်းအများကြီးပါတယ်လို့ကြား
ဟုတ်ကဲ့
ပညာရေးရဲ့ပါဝင်ပတ်သက်မှုကဘယ်လောက်ထိကြီးမားတယ်လဲကိုအလိုက်စားတို့ရဲ့လုပ်ငန်းတွေမှာပြောပြလို့ရအောင
်ဟုတ်ကဲ့ပညာရေးနဲ့ပတ်သက်ပြီးတော့မှကျွန်တော်တို့ community ကိုအကူအညီပေးလာတာစနစ်ရှိပါပြီအဲ့မှာကျွန်တော်တို့ program နဲ့ service provision ဆိုပြီးတော့ကျွန်တော်လှုပ်ဆောင်နေတဲ့အချိန်မှာအာ reseller အနေနဲ့ကျွန်တော်တို့ပထမအရေးကြီးတဲ့အချက်ကတော့အောင်မြင်မှုအချက်ပေါ့လေအဲ့ဒါကတော့ consultant ဟိုကပြီးခဲ့တဲ့ရှင်းနေမှာ100မှာ40 300ခန့်လို့ရှိတဲ့နေရာမှာမနစ်ကဆိုလို့ရှိရင် 90 ခန့်လို့တက်သွားပါပြ
ီ။ဒါကတော့အမေရိကန်မှာရှိနေတဲ့မြန်မာအတိုင်းဝိုင်းပေါ့
။ဟုတ်ကဲ့
မြန်မာပြည်ထဲမှာရှိနေတဲ့လူတွေအတွက်ကောကူညီလှုပ်ဆောင်ပေးနေတာရှိသလားပညာရေးအရာပဲဖြစ်ဖြစ်တခြားကဏ္ဍတွေရော
ဟုတ်ကဲ့ပထမဆုံးတော့ကျွန်တော်တို့ဒီအမေရိကန်နိုင်ငံနဲ့မြန်မာနိုင်ငံဆက်ဆံရေးဆက်သွယ်မှုအကောင်းဖို့အရေးကြီးတယ်လို့ကျွန်တော်တို့မြင်တယ်။သူတို့ bilateral တနိုင်ငံနဲ့တနိုင်ငံအကြားဆက်ဆံရေးကောင်းဖို့လိုတယ်လို့ကျွန်တော်တို့ရပ်ဖက်ကနေပြီးတော့မှလူထုအနေနဲ့ပါဝင်ကူညီဖို့လိုတယ်ဆိုတာကိုလည်းကျွန်တော်တို့တိမှတ်ပြုတယ်။ MBSCI ကဒီ policy conversation ပေါ့လေဒီအမူဝါဒပိုင်းဆိုင်ရာဒီ American ဆိုရနေပြီးတော့မှမြန်မာမှာထားတယ်မူဝါဒကောင်းအောင် constructive ဖြစ်အောင်ကျွန်တော်တို့မြန်မာနိုင်ငံအတွက်တာမကားပဲနဲ့အမေရိကအတွက်လည်းကောင်းမယ်အ win win အားလို့အတွက်ကောင်းတဲ့ဟာဖြစ်အောင်ကျွန်တော်တို့က advocacy ဝင်တာဖြစ်တယ်အမေရိကနိုင်ငံဟာဆိုလို့ရှိရင်ခုကျွန်တော်တို့3သိန်းလောက်ရှိနေပြီမြန်မာတွေကဒီ3သိန်းတွေကပညာလည်းရယူကြတယ် college degree တွေလည်းရကြတယ် business လုပ်တဲ့လူတွေလည်းရှိတယ်အမျိုးမျိုးနဲ့ဒီမှာအောင်မြင်နေကြပါပြီဒီအောင်မြင်နေတဲ့လူတွေနဲ့သူတို့ရဲ့ network ကိုပူပေါင်းပြီးတော့မြန်မာဘက်ကိုအဲ resource recycle ပေါ့လေဒ ဒီကကျွန်တော်တို့ဒီကျွန်တော်တို့ resource တွေကိုမြန်မာအတွက်ကျွန်တော်ဘယ်လိုပြတ်ထုတ်ချရမလဲဆိုတော့ကျွန်တော်တို့ဒီ mechanism system ကို design လုပ်နေပါတယ်အဲ့တော့အဲ့မှာပညာရေးလည်းပါတယ်ဒီလူမှုရေးလည်းပါတယ်ပြီးလို့ရှိရင် culture ဒီ
ရင်းချင်းမှုပေါ့
ရင်းချင်းမှုလည်းပါတယ်ပြီးရင်လည်း business ပေါ့ဒီ business investment foreign direct investment commerce trading ဒီဟာတွေအားလုံးကကျွန်တော်တို့နိုင်ငံအတွက်အကျိုးပြုမြတ်အထူးတစ်ဖြစ်ဒီ general democratic lens ပေါ်မှာသွားနေတဲ့အချိန်မှာအရေးကြီးတယ်ဆိုပြီးတော့မှဒီဟာကျွန်တော်တို့လှုပ်ဆောင်နေတာဖြစ်ပါတယ
်ဒီမူဝါဒရေးဆွဲနေတယ်ပြောတယ်အဲ့ဒါကောဘယ်လောက်လောက်ဆိုရင် account ထဲပေါ့ဒီမူဝါဒရေးဆွဲလို့ PC မလဲ account ထဲပေါ်တဲ့လုပ်ငန်းတွေဘယ်လိုစနိုင်မလဲ
ဒီမူဝါဒရေးဆွဲတယ်ဆိုတဲ့နေရာမှာကျွန်တော်တို့ကဒီ American နိုင်ငံနိုင်ငံချင်းဝင်ကြည့်ဌာနကိုကျွန်တော်တို့ဟိုတနှစ်မှာ3ချိန်4ချိန်စသဖြင့်ကျွန်တော်တို့ဒီ recommendation ပေးပါတယ်ဆိုတော့ဥပမာအဖြစ်အခုကျွန်တော်တို့တွေးဆနေရတဲ့ peace process မှာရယ်ပြီးလို့ရှိရင်ကျွန်တော်တို့ခဏခဏပြောတာသူတို့စီမှာကျွန်တော်မြန်မာနိုင်ငံရဲ့ political ပြဿနာနိုင်ငံရေးပြဿနာတည် ethnic conflict မှာပဲမူတည်တယ်ဒီ ethnic conflict ကိုကျွန်တော် resolve မလုပ်မချက်ကဒီနိုင်ငံရေးပြဿနာဖြေရှင်းနိုင်မှာမဟုတ်ဘူးဒီနိုင်ငံရေးပြဿနာဖြေရှင်းနိုင်ဖို့ကဒီ constitution နဲ့ institution တွေကိုကျွန်တော်တို့ပြန်လုပ်ဖို့လိုတယ်ဒီပြန်လုပ်ဖို့လမ်းစဉ်ရအကောင်းဆုံးကဒီ 21st century peace process မှာပဲဖြစ်တယ်ဒီလမ်းစဉ်အကောင့်ထက်ဖို့ဖို့ကကျွန်တော်တို့အားလုံးဝိုင်းဝန်းမှရမယ်ဝိုင်းဝန်းတဲ့နေရာမှာ American ဆိုရတော်တော်တည်းရှိကြည့်တယ်ပါစံအင်အားလုံအင်အား moral support အဲ့ဒါတွေအားလုံးပေးဖို့ကျွန်တော်တောင်းဆိုထားတယ
်။ဒါပေမဲ့တခုရှိတာ setback ပဲဆိုကြပါစို့နော်။ဒီဟိုနောက်ကျောင်းပြန်သွားစရာအကြောင်းဖြစ်လာတာကဒီပြီးခဲ့တဲ့ January လကုန်မှာပဲသမ္မတ Trump ကနေပြီးတော့ဒီ presidential proclamation ဆိုပြီးတော့သူကပြည်ဝင်ခွင့် visa ကန့်တတ်တဲ့အမိန့်ကြေညာချက်ကိုသမ္မတအမိန့်ကြေညာချက်ထုတ်ပြန်လိုက်တော့လူတွေတော်တော်လေးအဲ့ထက်မှာအရင်တော့ကတော့သူက Africa တို့ဒီအရှေ့အလယ်ပိုင်းနိုင်ငံတွေသူကျင်ညာခဲ့တာရှိတယ်ဒါပေမဲ့အခုတစ်ခေါက်မှာကမြန်မာနိုင်ငံလည်းပါလာတော့လူတိုင်းကတော်တော်တန်အားတော်ဖြစ်သွားခဲ့တာပေါ့နော်ဆိုတော့အဓိကကတော့သူကတော့ဟိုပြည်ဝင်ခွင့် visa ကန့်တက်တယ်ဆိုတော့ဂန္ဓာအလိုက်ပဲသူကကန့်တက်ထားတာဆိုပေမဲ့လည်းမြန်မာနိုင်ငံကိုဒါတိုက်ရိုက်ထိခိုက်စေတဲ့အားတွေပါလာတာပေါ့နော
်
ဆိုတော့ဘလို့ဟာတွေကိုထိခိုက်စေတာလဲဟိုကျွန်တော်တို့နည်းနည်းရှင်းပြပေးပါ
ဟုတ်ကဲ့ presidential proclamation PP ပေါ့လေအဲ့ဒါဒီနှစ်General 31ရက်မှာ President နေထုတ်လိုက်တာဖြစ်တယ်။အဲ့မှာကျွန်တော်မြန်မာလည်းပါခဲ့တယ်။အဲ့မှာပါတဲ့ Visa ban ဆိုတဲ့နေရာမှာ restriction ပေါ့လေ restriction ပေးတာ immigrant visa ဒီရွှေပြောင်းနေထိုင်မဲ့ visa ကိုသူတို့ပိတ်လိုက်တာဖြစ်တယ်။အဲ့မှာလည်း exception ရှိတယ်။ဥပမာအဖြစ်ဒီမြန်မာ national ဖြစ်တော်လည်းပဲ American နိုင်ငံအတွက်အစိုးရအတွက်အလုပ်လုပ်ခဲ့တဲ့လူတွေကို exception ပေးတာတွေလည်းရှိတယ်။religions အတွက်နဲ့အလုံးလုံးမဲ့လူတွေ exception ပေးတာတွေလည်းရှိတယ်လို့ကျွန်တော်တို့သိတဲ့လောက်တော့တည်ထားတယ်။သို့တော်လည်းပဲဒီ America မှာကျွန်တော်တို့3သိန်းလောက်ရှိနေပြီ။ကျွန်တော်မြန်မာကလူတွေအများဒီမှာတော်တော်များများတရားမှာ90ရာခိုင်နှုန်းလောက်က citizen ဖြစ်နေပြီ။အဲ citizen မှာသူတို့လက်များလေလရှိသေးတယ်တာသမီလည်းရှိတယ်သူတို့အဖေမေတွေလည်းရှိတယ်ဆိုတော့သူတို့ခေါ်မယ် solution ခံနိုင်အဖြစ်တော့ဒီ immigrant visa နဲ့ရွှေပြောင်း visa နဲ့ပဲသူတို့ခေါ်တာဖြစ်တယ်ဆိုတော့ဒီဟာတွေအားလုံ
းတိုက်ရိုက်သွားပြီးတော့ထိ
သွားတယ်ထိသွားတယ်ဆိုတဲ့ဟာတက်ရောက်တယ်ဆိုတော့အဲ့ဒီတိမကားဘူးကျွန်တော်တို့ဟာဒီလိုမြန်မာနဲ့ American နိုင်ငံဆက်စပ်ရေးပြေလည်ဖို့ကျွန်တော် resource တွေတော်တော်လူအနေနဲ့အချိန်မှာဒီလိုဖြစ်သွားတော့ဒီ long term implication တွေရှိနိုင်တယ်လို့ကျွန်တော်တို့ကယုံကြည်
ရှိမှာကျွတ်တဲ့အောင်မှုတွေရှိ
ကျွတ်တဲ့အောင်မှုတွေရှိလာအဲ့တော့ဒီဟာတွေကိုကျွန်တော်တို့အများဆုံးနဲ့ lift or wave လောက်နိုင်ရကျွန်တော်တို့ step ယူနေပါတယ်အဲ့ဒီ step တွေကပါလဲဆိုလို့ရှိရင်ပထမအနေနဲ့တော့ဒီဟာပဲနှစ်ယောက်မိသားစုပဲနှစ်ယောက်လောက်ဒီ American မရှိတဲ့မြန်မာတွေထိမလဲဆိုတော့ကျွန်တော်တို့တီပူနာလည်းဖို့ပထမရေးကြည့်တယ်။အဲ့ဒီတော့ကျွန်တော်တို့ survey ယူနေတယ်။အဲ့ဒီ survey ယူပြီးတော့မှဒီနံပါတ်တွေနဲ့တွဲပြီးတော့အဲ့ဒီနံပါတ်တွေကိုမြင်ပြီးတဲ့နောက်အဲ့ဒီပုံမှာခြေခါပြီးတော့ကျွန်တော်တို့ကဒီဘက်ကျွန်တော်တို့လုပ်ဖို့ကပဲမိတ်ဆွေဒီ Congress အားရယ် State Department ရယ်ပြီးတော့မှ community members ရယ်ပြီးတော့ကျွန်တော်တို့မြန်မာနိုင်ငံအစိုးရကိုလည်းပါဝင်လာဖို့လိုအပ်လိမ့်မယ်လို့ကျွန်တော်တို့မြင်ပါတယ်။အဲ့ဒါပေါင်းပြီးတော့မှအမြန်ဆုံး lift ဒီကွန်လွန်ခွေ ရအောင်ကျွန်တော်တို့က
စစ်ဆင်ရုပ်သိမ်းပေးဖို့ပေါ့နော
်ဒါ
ပေမဲ့အမေရိကန်သမ္မတရဲ့ဒီသမ္မတဒေါ်နယ်ထရမ့်ရဲ့ကြီးညာချက်ထက်မှာသူကအသေးစိတ်ဖော်ပြထားတာကမြန်မာအစိုးရဘက်ကဒီအမေရိကန်အစိုးရလိုချင်တဲ့ပူးပေါင်းဆောင်ရွက်မှုတွေပေါ့နော်ဟိုလိုက်နာခြင်းမရှိဘူးလှုပ်ဆောင်ခြင်းမရှိဘူးဆိုတဲ့အကြောင်းပြချက်သူကအသေးစိတ်သူကြီးညာချက်ထက်မှာတော့အသေးစိတ်ဖော်ပြထားတာပေါ့နော်ရေဘောအဖြစ်တော့ဒီအမေရိကန်အစိုးရဖြစ်စေခြင်းတဲ့ပုံစံတွေလှုပ်တင်တဲ့အလုပ်တွေကိုအမေမြန်မာအစိုးရဘက်ကပူးပေါင်းဆောင်ရွက်ခြင်းမရှိဘူးလှုပ်ဆောင်ခြင်းမရှိဘူးဒါကြောင့်မလို့မြန်မာနိုင်ငံကိုဒီစီးရင်ထဲမှာထည့်ရတယ်ဆိုသူကပြောထားတော့ဘာတွေမှာမြန်မာအစိုးရဘက်ကလိုအပ်ချက်ရှိနေတာလဲဟုတ်အလိုက်စားတော့ဘယ်လိုနားလဲထားလဲ
ဟုတ်ကဲ့အဲ့ဒီမှာဖြီးဖြီးမှာတို့တိကျပြောထားတာတော့ security လို့ချူရေးကိုအကြောင်းပြထားတာဖြစ်တယ်အဲ့လို့ချူရေးမှာတို့ဆက်လက်ပြီးတော့မှပြောတာဒီ identity management information လို့မြန်မာအစိုးရ electronically နဲ့ကျွန်တော်American ဆိုရအောင်မပေးနိုင်သေးဘူးလို့
passport တို့ဘာလို့မှ
ာတို့ passport တို့ဒီ identity management ဆိုတော့အဲ့ဒါတော့တို့အကြောင်းပြတာပဲလို့ကျွန်တော်တို့ကတော့မြင်ပါတယ်ဒါပေမဲ့ဒီကျွန်တော်တို့မြန်မာဆိုရပိုင်းကနေပြီးတော့မှထလုပ်ပြီးတော့လုပ်ရမယ့်အပိုင်းတွေလည်းရှိကောင်းရှိနိုင်တယ်ဆိုတော့အဲ့ဒီတော့လည်းကျွန်တော်တို့ဆက်လက်ပြီးတော့မှလက်တွဲပြီးမှလုပ်ဖို့လည်းအဆင်သင့်ဖြစ်ပါတယ်အရေးကြီးဆုံးကတော့ဒီ policy ကကျွန်တော်တို့အမြင်အရဆိုလို့ရှိရင်မလုံလအပ်တဲ့ပြည်သူလူထုတွေကိုတော်တော်လေးထိပါတယ်လို့ကျွန်တော်တို့အမြင်တယ်။ပြီးတော့မြန်မာနဲ့အမေရိကန်စိုးရရဲ့ဆက်ဆံရေးကိုလည်းထိပါတယ်။ဆိုတော့ဒီဟာကိုကျွန်တော်တို့အများစုဖြုတ်နိုင်အောင်ကျွန်တော်တို့ကစူးစမ်းလုပ်သွားဖို့ပါပဲရှိပါတယ
်။မကြသေးခင်ရပိုင်းအတွင်းကပဲကိုအလိုက်စားတို့ဒီနေတဲ့ဒီအင်ဒီယားနာပိုလစ်အင်ဒီယားနာပြည်နယ်ကအင်ဒီယားနာပိုလစ်မြို့မှာဒီမြန်မာအတိုင်းဝိုင်းနေတဲ့တွေ့ပြီးတော့အခုဒီသမ္မတထရမ့်ရဲ့ကြီးညာချက်နဲ့ပတ်သက်ပြီးမြန်မာနိုင်ငံသားတွေရဲ့စိုးရိမ်မှုတွေ concern တွေပေါ့နော်သူတို့ဟိုတည်ကျင်တာတွေတွေ့ဆုံဆွေးနွေးပွဲလုပ်ကြတယ်ပြောတယ်ဟု
တ်ကဲ့အ
ဲ့တော့အဲ့တွေ့ဆုံဆွေးနွေးပွဲမှာကောမြန်မာအတိုင်းဝန်ကြားထဲမှာပေါ့
ဟုတ်ကဲ့
ဒါဒီဟာကိုတို့ဘယ်လိုနားလည်ထားသလဲဟာသွားပြီးငါတို့တော့လာလို့မရတော့ဘူးသမရထွန့်အစိုးရငါတို့အစွေမျိုးတွေပါတယ်လာလို့မရအောင်ပိတ်ပလိုက်ပြီလို့
ဟုတ်ကဲ့
အဲ့လို blanket ပေါ့နော
်ဟုတ်ကဲ့
ဒီဘုရားခြုံပြီးအဲ့လိုပဲအားလုံးတိမ်ကြုံပြီးနားလည်လာဒါမှမဟုတ်လည်းအသေးစိတ်နားလည်ကြသလားသူတို့ဘက်ကစိုးရိမ်တဲ့မိခွန်းနေရာပါတယ
်ဟုတ်ကဲ့အဲ့ဒီမှာလူတော်တော်တက်လာတယ်ပြီးတော့နေ့တိုင်းလိုပဲကျွန်တော်တယ်လီဖုန်းနဲ့ခေါ်တယ်မေးတယ်ကျွန်တော်ပထမဆုံးအနေနဲ့ကတော့ကျွန်တော်တို့ဒီ community ကိုဒီ PP ဆိုဒီမှာဒီ immigrant visa ကိုပဲထိတယ်ဆိုတာကိုကျွန်တော်တို့ explain လုပ်နိုင်ဖို့သူတို့အကောင်းအနားလေအောင်လုပ်နိုင်ဖို့လုပ်တယ်ပြီးလို့ရှိရင်ဒုတိယအချက်အနေနဲ့ကတော့ဒီရှောက်တဲ့နေရာမှာကိုယ်ရည်လင်မယားပဲဖြစ်ဖြစ်ကိုယ်ရည်မိသားစုဝင်တွေကို petition လုပ်တဲ့ချိန်မှာဒီရတင်မလားမရတည်ဘူးလားဆိုပြီးတော့မေးတဲ့လူတွေလည်းရှိတယ်မရတင်ဖို့ဆက်လက်လုပ်ဖို့ပါပဲဒီဟာဘယ်လောက်ကြာမလဲတနေ့လားနှစ်နေ့လားကြာမလဲကျွန်တော်အများဆုံး lift လုပ်ဖို့ကျွန်တော်တို့ဆောင်ရွက်သွားမယ်လက်တွဲပြီးတော့မှလုပ်သွားမယ်ပြီးတော့ကျွန်တော်တို့ဒီ American တိုင်းယုံရန်ကုန်နဲ့လည်းကျွန်တော်အဆက်အသွယ်ရှိတယ်သူတို့နဲ့ပူးပေါင်းပြီးတော့လုပ်မယ်ဆိုတော့အများဆုံးဒီဟာကို lift လုပ်နိုင်အောင်ကျွန်တော်တို့ကြိုးစားဖို့ပဲရှိတယ်ဆိုတော့တချို့လူတွေကဒီသူတို့ရဲ့အဖေအမေနဲ့ petition file ပြီးတာရှိတယ်။တချို့လူတွေကသူတို့သာသမီအတွက် file ပြီးတာဖြစ်တယ်။တချို့လူတွေရဲ့သူတို့ရဲ့လင်မယားအတွက
် file
ပြီးတော့မဟုတ်ကဲ့3လ4လလို့ကျွန်တော်တင်ထားတယ်။အဲ့ဒါပြည်ရင်းမှာရောက်ပြီလဲ visa ရပြီလားဘယ်လိုဖြစ်မလဲကျွန်တော်ညှော်လင်းလို့ရသေးမလားဆိုတဲ့စိုးရိမ်မှုတွေလည်းရှိတယ်။ family မရှိသေးဘဲနဲ့ family ကိုယ့်ရဲ့လင်မယားကိုအမျိုးသမီးပဲဖြစ်ဖြစ်မြန်မာမှာသွားပြီးမှလက်ထပ်ဘူးဆင်ဆင်နေတဲ့လူတွေလည်းရှိတယ်။ကျတော့ဒီမှာတင်းတဲ့အတိုင်းပဲဒုက္ခတွေလည်းဆိုလို့ရှိရင်တော်တော်များများကဒီ single အနေနဲ့ပဲရောက်လာကြတယ်ဆိုတော့ဟိုဘက်ကိုသူတို့လင်မယားသွားယူဖို့ဆင်ဆင်နေတဲ့လူတွေအများကြီးရှိတယ်ဆိုတော့ကျွန်တော်တို့ထင်ပါတယ်အခုတိကျတော့ပြောလို့မရတဲ့ဘူး percentage တော်တော်များများထိတယ်လို့ကျွန်တော်တို့မြင်ပါတယ်အဲ့ဒီတော့ဖြတ်သိမ့်ဖို့ပဲကျွန်တော်တောင်းချင်တယ
်ဟုတ်ကဲ့ဝေးလိုက်တာဒီဖြစ်ပြီးတော့အများကြီး
ဖြစ်စစ်တယ်
ခုနောက်ဆင်ခဲ့ရတဲ့မြမရေးရဆွေးနွေးခန်းအစီအစဉ်ကို VOE မြန်မာပိုင်းရုပ်တံရဲ့စနေနေ့ညနေခင်းအစီအစဉ်မှာလည်းထုတ်လွှင့်ပေးခဲ့ပါရရှင်။ VOE မြန်မာပိုင်းအစီအစဉ်တွေကိုနားဆင်နေကြတာပါ။
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း 6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါမြန်မာစံတော်ချိန်မနက်6နာရီခွဲပါပြီ။ VOA မြန်မာပိုင်းရဲ့တနင်္လာနေ့နေ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်9နာရီအထိဆက်လက်ထုတ်လွှင့်သွားမှာပါ။မကြခင်မှာတော့ဦးစီသူအောင်မြင့်ရဲ့ပြည်ရင်းသတင်းတုံသက်ချက်အစီအစဉ်ကိုနားဆင်ရဖို့ရှိပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေကို line to meter 32 kHz 933က line to meter 40 kHz 9483ည line to meter 48 kHz 6153ည line လက်မီတာ190 kHz 1505တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒုတိယပိုင်းအစီအစဉ်မှာမြန်မာပြည်ကပေးစာထူးခြားစံပြကမ္ဘာသတင်းများအစီအစဉ်ကိုလည်းတင်ဆက်ဖို့ရှိပါတယ်။အခုတော့အခွန်ဌာနမဆိုင်တဲ့အခွန်ကောက်နေသလားအခွန်တန်းတွေကိုဒုက္ခပေးနေသလားဆိုတော့ဥစီသူအောင်မြင့်ရဲ့ပြည်ရင်းသတင်းသုံးသက်ချက်ကိုနားဆင်ကြရအောင်ပါရှင
်အခုလ19ရက်နေ့ကပြည်တော်စုလွှတ်တော်မှာအစိုးရအဖွဲ့ကပေးပို့တဲ့2018-19ဘဏ္ဍာနှစ်ဒုတိယ6လပတ်အခွန်ရငွေတွေနဲ့ပတ်သက်ပြီးပြည်သူငွေစင်ပူပေါင်းကော်မတီရဲ့လေလာတွေးရှိချက်နဲ့သဘောထားမှတ်ချက်အစီရင်ခံစာကိုအမတ်တွေဆွေးနွေးကြပါတယ်အထူးသဖြင့်အခွန်ရရှိမှုအခြေအနေအခွန်နဲ့ GDP အချိုးအစားအခွန်ဌာနရဲ့အားနည်းချက်စတာတွေကိုထောက်ပြဆွေးနွေးကြတာပါအဲ့ဒီထဲမှာမှမွန်ပြည်နယ်အမတ်ရှိအမျိုးသားလွှတ်တော်အမတ်ဦးမျိုးဝင်းရဲ့ဆွေးနွေးချက်တွေထဲမှာလက်တွေ့ဖြစ်ပေါ်နေတဲ့အခွန်ဆိုင်ရာပြဿနာတချို့နဲ့အခွန်ဌာနရဲ့လုပ်ပုံကိုင်ပုံတွေကိုအသေးချာဝေဖန်ထောက်ပြထားတာမို့စိတ်ဝင်စားဖို့ကောင်းပါတယ်ဦးမျိုးဝင်းဘာကိုနမူနာပေးပြီးထောက်ပြသွားသလဲလက်ရှိမြန်မာနိုင်ငံရဲ့အခွန်ကောက်ခံရရှိမှုအခြေအနေကရောဘယ်လိုရှိမလဲအခွန်စနစ်နဲ့အခွန်ဌာနဘာတွေပြုပြင်ပြောင်းလဲဖို့လိုမလဲဆိုတာကုရပတ်ဆွေးနွေးတင်ပြသွားပါမယ
်လွှတ်တော်ရင်းမှာအခွန်ကိစ္စတစ်ခုလုံးကိုခြုံငုံဆွေးနွေးပြီးတဲ့နောက်လက်တလောပြည်သူတွေကြားဝေဖန်ပြောဆိုနေကြတဲ့ကားနံပါတ်ပေါက်ပြောင်းတဲ့ကိစ္စဦးမျိုးဝင်းကနမူနာပေးပြောပါတယ်တိတ်မကြသေးခင်တုန်းကပဲကုန်းလန့်တယ်ယူပို့ဆောင်ရေးညွှန်ကြားမှုဦးစီးဌာနကညာနာဟာ2020 January 1ရက်နေ့ကစကားလဝယ်ပိုင်ဆိုင်သူတွေကိုလိုင်စင်စာအုပ်မှာသူတို့နာမည်ပေါက်မဟုတ်ရင်ယင်းလိုင်စင်သက်တမ်းတိုးမပေးတော့ဘူးလို့ကြေညာခဲ့ပါတယ်။ကြေညာချက်ထဲမှာတော့မှတ်ပုံတင်ထားတဲ့ကားတွေရဲ့ပိုင်ရှင်အမည်နေရက်လိပ်စာတိကျမှန်ကန်ရေးဟာနိုင်ငံတော်ရဲ့တရားဥပဒေစိုးမိုးရေးလုံခြုံရေးစီးကံဥပဒေနဲ့ညီညွတ်တဲ့မော်တော်ယာဉ်တွေဖြစ်စေရေးရှေ့ဆက်ဆောင်ရွက်မဲ့ RFID စနစ်နဲ့ချိတ်ဆက်ဖို့လိုအပ်တာကြောင့်လို့ဆိုပြီးဖော်ပြထားပါတယ်။ဒီတိတော့ကားညနာရဲ့ရည်ရွယ်ချက်ဟာဘာပြဿနာမှမရှိပါဘူး။နိုင်ငံတကာမှာလည်းကားပိုင်ရှင်တိုင်းကားနာမည်ပေါက်စနစ်နဲ့အသုံးပြုနေကြတာမို့အဲ့ဒီလှုပ်ဆောင်ချက်သဘာဝကျတယ်လို့ဆိုနိုင်ပါတယ်။ဒါပေမဲ့တကယ်ပြဿနာကကားနာမည်ပေါက်ပြောင်းတာကိုအခွန်ကိစ္စနဲ့ဆက်ဆက်လိုက်တော့မှစပြီးပေါ်ပေါက်လာတာပါ။ဒါဟာအစိုးရရဲ့အမိန့်မှုလို့ပြည်သူတွေအနေနဲ့ရွေးချယ်စရာမရှိပဲရင်ဆိုင်ကြရပါတယ်။ပထမရင်ဆိုင်တဲ့ဤကတော့2019နှစ်မကုန်ခင်ငကိုစီကံအဟောင်းနဲ့ကြိုတင်ပြီးလိုင်စင်သက်တမ်းသွားတိုးကြတာပါအဲ့ဒီအချိန်ကကြိုတင်လိုင်စင်သက်တမ်းတိုးသူများလွန်းလို့ရှေလျားတဲ့ကားတန်းကြီးတွေကြောင့်တရက်နှစ်ရက်ညအိတ်ဆောင်ဆိုင်ရတာကားညနာဝန်ထမ်းတွေကလည်းပိတ်ရမထားတော့ဘဲလုပ်ပေးရတာမျိုးရှိခဲ့ပါတယ်2020မတိုင်ခင်တက်တန်းတိုးခဲ့တဲ့တောင်းနဲ့ချီတဲ့ကားတွေဟာနာမည်ပေါက်လုတ်စရာမလိုတဲ့အတွက်နောက်နှစ်နှစ်လောက်အချိန်ထိအဲ့ဒီကားတွေဟာနာမည်ပေါက်မဖြစ်ပဲရှိနေမှာပ
ါ2020နှစ်ဆန်းကစကားပိုင်ရှင်ပြည်သူတွေရွေးချယ်စရာမရှိတော့ပါဘူးကားလိုင်စင်တက်တန်းတိုးဖို့လိုပြီဆိုတာနဲ့နာမည်ပြောင်းမှုကိစ္စအခွန်ဆောင်မှုကိစ္စလုတ်ကြရပါတယ်အဲ့ဒီမှာလည်းအခွန်နှမ်းမဟုတ်တဲ့သူတွေကငွေသားနဲ့ဆောင်ကြရပြီးအခွန်နှမ်းပြည်သူတွေကတော့သူထမ်းဆောင်ထားတဲ့အခွန်ငွေတွေကနေကားအတွက်ကြားသိငွေကိုခုနိုင်ပေးဆောင်ကြရတာမျိုးပါလွတ်တော်တွင်ဦးမျိုးဝင်းကခုလိုပြောခဲ့ပါတယ်သက်ဆိုင်ရာအခွန်ရုံးမှာငွေသားနဲ့အခွန်ဆောင်ရင်အဆင်ပြေပေမဲ့အခွန်နှမ်းတွေအနေနဲ့သူတို့အခွန်ဆောင်ထားတဲ့ငွေတွေနဲ့နာမည်ပြောင်းတဲ့အခါအခက်အခဲတွေ့ကြရတယ်လို့ဆိုပါတယ်ပြည်သူတွေကအခွန်ကိုတာဝန်သိသိဆောင်ပေမဲ့ဌာနကအခွန်နှမ်းတွေကိုကူညီဖို့ကြတော့ပြက်ကွက်တယ်ဆိုပြီးထိုင်းနိုင်ငံမှာကားကိုနာမည်ပေါက်လုတဲ့စနစ်နဲ့နှိုင်းယှဉ်ဝေဖန်ပြပါတယ် ထိုင်းနိုင်ငံမှာကားလိုင်စင်နာမည်ပေါက်ပြောင်းမှုကိစ္စအခွန်ဆောင်စရာမလိုသတ်မှတ်ငွေပေးသွင်းပြီးရင်တချို့အခြေအနေမှာနှစ်နာရီသုံးနာရီအတွင်းလုပ်ငန်းပြီးမြောက်တယ်လို့ဦးမျိုးဝင်းကပါဝါစလိုက်ထိုးပြီးပြခဲ့ပါတယ်
တကယ်မြေပြင်အခြေအနေမှာဦးမျိုးဝင်းပြောတာတဲ့အများကြီးပိုဆိုးနေပါတယ်။ဥပမာအဖြစ်လူတယောက်ဟာသူ့လုပ်ငန်းရှိရာရန်ကုန်ဘိုးတထောင်အခွန်ရုံးမှာအခွန်ဆောင်ထားပြီးသူ့ရဲ့အိမ်တော်စုစီးရင်ဟာနေမျိုးတစ်မျိုးမှာရှိတယ်ဆိုပါစို့။ကားတစ်စီးအတွက်သူ့နာမည်ပေါက်လုပ်ဖို့ဆိုရင်သူဟာသူ့အိမ်တော်စုစီးရင်ပေါက်ရာနေမျိုးကပြည်ရင်းအခွန်ဦးစီးမှုရုံးမှာသွားပြီးလုပ်ရပါတယ်။အဲ့ဒီရုံးမှာအခွန်ဆောင်အုပ်စိမ်းအပါအဝင်အချက်အလက်အထောက်အထားပြည့်ပြည့်စုံစုံနဲ့တင်ပြတဲ့အခါမြို့နယ်ရုံးကနေပြည်နယ်ရုံးကိုရုံးစာပို့ပါတယ်။အဲ့ဒီပြည်နယ်ရုံးကမှတစ်ခါရန်ကုန်တိုင်းရုံးကိုရုံးစာဆက်ပို့ပါတယ်။ရန်ကုန်တိုင်းရုံးကမှတဆင့်သူအခွန်ဆောင်ထားရာဘိုးထောင်မြို့နယ်အခွန်ရုံးကိုစာဆက်ပို့ပြီးအဲ့ဒီတင်ပြသူဟာအခွန်တန်းဟုတ်မဟုတ်အခွန်ပမာဏဘလောက်ရှိလဲစသဖြင့်အစာနဲ့မေးပါတယ်။အဲ့ဒီစာရောက်တော့မှဘိုးတထောင်ရုံးဟာအခွန်ဆောင်ထားတာမှန်ကန်ကြောင်းနောက်ဆုံးအချိန်ထိအခွန်ဘလောက်ဆောင်ထားကြောင်းရုံးတွင်စစ်ဆေးပြီးရန်ကုန်တိုင်းရုံးကိုစာပြန်ပို့ပါတယ်။ရန်ကုန်တိုင်းရုံးကမှတဆင့်သက်ဆိုင်ရာပြည်နယ်ရုံးအဲ့ဒီကမှသက်ဆိုင်ရာမြို့နယ်ရုံးကိုပြန်ရောက်သွားပြီးအခွန်ဆောင်ထားတာမှန်ကြောင်းကားနံပါတ်ပေါက်ပြောင်းတာကိုခွင့်ပြုကြောင်းကားကန်ရှင်ကိုစာထုတ်ပေးပါတယ်။အဲ့ဒီစာရတော့မှကားကန်ရှင်ဟာရင်းလိုက်စင်မှာနံပါတ်ပေါက်ပြောင်းဖို့ကညာနာမှာလုတ်เสียရှိတာသွားလို့ရပါတယ်။လက်ရှိအချိန်အထိအခွန်ဆောင်ပြီးကြောင်းထောက်ခံချက်ထုတ်ပေးတဲ့ဖြစ်စဉ်ဟာတလခွဲလောက်ကြာနိုင်တယ်လို့အခွန်မှုတွေကပြောကြပါတယ်။ကိုယ်တိုင်လုတ်ကင်နေရဲ့ကာယကံရှင်တယောက်ကတော့တလခွဲကြာတဲ့အထိသူအခွန်ဆောင်ထားကြောင်းအထောက်ထားရမယ်လုပ်ငန်းစဉ်မပြီးပြတ်သေးဘူးလို့ဆိုပါတယ်။အဲ့ဒီလိုအခြေအနေတွေကြောင့်ဦးမျိုးဝင်းကလွှတ်တော်ရင်းမှာအခွန်ဌာနရဲ့စွမ်းဆောင်ချက်နဲ့ပတ်သက်ပြီးကောင်းတဲ့ရင်ထက်မကောင်းတဲ့ရင်ကပုံများနေကြောင်းတမင်တကာကြန့်ကြံအောင်လုပ်ပြီးအချိန်ဆွဲတာအရှိမခတ်အောင်လုပ်ပြီးနောက်ွယ်မှာညှိတာအခွန်ဆောင်ရမယ့်သူကိုနိုင်ငံအတွက်ပေးဆောင်ရမယ့်အခွန်ကိုရှော့ဆောင်စေပြီးကိုကြိုးရှာတာအခွန်ရဖို့တာဝန်အရလုပ်ရမယ့်ဟာကိုမလုပ်တာအခွန်တန်းတွေကိုစိတ်ပြတ်အောင်လုပ်တာစတာတွေအများကြီးဖြစ်ပေါ်နေပြီးဌာနရင်းအချက်ပြတ်မှုတွေကိုစီစစ်အရေးယူဖို့လိုနေကြောင်းဒါကိုထိန်းချောင်းတက်မှတ်ရမှာကညွန့်ချုပ်ကအစအထက်ဆင့်အရာရှိကြီးတွေရဲ့တာဝန်ပဲဖြစ်ကြောင်းရှင်းပြခဲ့ပါတယ်။တစ်ဆက်တည်းသူကအခွန်တန်းတွေကိုမကူညီရင်အခွင့်ဒူးရှိတယ်လို့မခံစားရရင်အခွန်ထမ်းဆောင်တာနဲ့မထမ်းဆောင်တာအတူတူပဲလို့မြင်နေကြရင်ဘယ်သူမှအခွန်ဆောင်ခြင်းမှမဟုတ်ပဲတက်နိုင်သလောက်အခွန်ရှောင်နေကြမှာပဲလို့ထောက်ပြခဲ့ပါတယ
်။လက်ရှိမြန်မာနိုင်ငံဟာအခွန်နဲ့ GDP အချိုး800ခန့်လုံးအောက်မှာရှိနေပါတယ်။အာဆီယံပြည်မြ100ခန့်လုံးအထက်နဲ့နှိုင်းရှင်ရဲ့အများကြီးနည်းနေသေးတာမို့အခွန်တိုးတက်ရလာအောင်လုပ်ဖို့လိုနေပါသေးတယ်။အဲ့လိုလုပ်ရမှာနိုင်ငံတကာနီးတူရသင့်ရထိုက်တာတွေကနေရအောင်မှန်မှန်ကန်ကန်ကြိုးစားရမှာဖြစ်တယ်လို့ကားနံပါတ်ပြောင်းရမှာအခွန်ကောက်တယ်လို့အတိပယ်မဲ့တဲ့ခေါင်းစဉ်တွေနဲ့ကောက်ဖို့ကြိုးစားနေတာမျိုးကိုလည်းရှောင်ရှားအခွန်ထမ်းတွေကိုလည်းအခွန်ဆောင်တာဟာအကျိုးရှိတယ်လို့ယုံကြည်လာအောင်လုပ်ကင်ဆောင်ရွက်ပေးရမှာဖြစ်ကြောင်းပါ
စီတူအောင်မြင့်ရဲ့ပြည်ရင်းသတင်းသုံးသက်ချက်အစီအစဉ်ကို VOE မြန်မာပိုင်းရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ burmese.voenews.com မှာလည်းအချိန်မရွေးဖတ်ရှုနားဆင်နိုင်ကြပါရဲ့ရှင
်ဘောရှိပါခင်ဗျာ2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဆိုင်ရာမူကြမ်းတရက်ကိုပြည်အောင်စုလွှတ်တော်ကတင်သွင်းထားပြီးတော့အခုဒီရက်ပိုင်းအတွက်မှပြည်သက်ဆွေးနွေးကြဖို့လည်းရှိနေပါတယ်အနာရအန်တီပါတီအနေနဲ့လွှတ်တော်အတွင်းဖွဲ့စည်းပုံပြင်ဆင်ရေးကြိုးပမ်းချက်ဘယ်အထိခီးပေါက်နေပြီလဲအခုဒီတစ်ချိန်ပြင်ဆင်ချက်မူကြမ်းကရောအများပြည်သူမျှော်လင့်သလောက်အထိဖြစ်လာနိုင်မှာမလားအခုအင်္ဂါနေ့ညဒဲလီလိုက်အစီအစဉ်မှာဆွေးနွေးကြမှာဖြစ်ပါတယ်ပါဝင်ဆွေးနွေးမိများလူရဲသရရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေပြပို့ထားမယ်ဆိုရင်ဒဲလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူပေးမှာဖြစ်ပါတယ်ဒါမှမဟုတ်ကိုယ့်ရဲ့မိကွန်ကိုယ့်ရဲ့အမြင်တွေကိုစာနဲ့ဖြစ်စီအီးမေးလ်နဲ့ဖြစ်စီကြိုတင်ပြပို့ထားလို့လည်းရပါတယ် VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က1-2-3-2-5-5-5-4 ဖြစ်ပါတယ်။အီးမေးလ်လိပ်စာက burmese@voenews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းကြမယ့်သရရှင်တွေကိုကျေးဇူးပါတယ်ခင်ဗျာ
။အခုတော့မြမပီကပေးစာအစီအစဉ်ကိုမတ်အေးတန်နာကျော်ကတင်ဆက်မှာပါရှင်။မင်္ဂလာရှိတဲ့နေ့ဖြစ်ပါစေသောရရှင်များရှင်။ VOE ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ၊ email တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုတော့မြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါမှာ။
နောက်ပိုင်းမှာတော့သောရရှင်တွေအတွက်မေတ္တာတေးလက်ဆောင်မြမသချင်းလေးတစ်ပုဒ်နဲ့ဖြောပြပေးဦးမှာဖြစ်ပါတယ်နော်။အခုအရင်ဆုံး VOE ကို Messenger ကနေရေးလာကြတဲ့စာတို့လေးတွေကိုဖော်ပြပေးခြင်းပါတယ်။မင်္ဂလာပါ VOE။ VOE ကိုရောက်လာတဲ့စာတွေကိုစိတ်ဝင်စားဖွယ်ပြန်လည်ဖတ်ကြားပေးလို့ကျေးဇူးတင်ပါတယ်လို့ရေးလာတဲ့သောရရှင်ကကိုကိုဖြစ်ပါတယ်။သူကနားထောင်ရတာကျေးဇူးတင်ပါတယ်ကိုရာရင်ဖွင့်စရာမရှိပေမဲ့လည်းသူများရင်ဖွင့်တာနားထောင်ပေးလျက်ပါမယ်ရေသနာကျော်ကြီးတဲ့ဟုတ်ကဲ့ကျေးဇူးတင်ပါတယ်ရှင်နိုင်ဆိုတဲ့တော်ရရှင်ကတော့မင်္ဂလာပါ VOE တက်တက်ရောင်တင်တော်အစီအစဉ်မှာအမြဲဖွင့်တဲ့ကောင်မလေးဆိုတဲ့တချင်နာမည်တည်ခြင်းလို့ပါတဲ့ Messenger တွေကပို့ပေးပါတယ်ဟုတ်ကဲ့ပို့ပေးလိုက်ပါတယ်နော်တချင်ဆိုသူနာမည်က Miley Cyrus ဖြစ်ပါတယ်တချင်နာမည်က Let's Get Crazy ဖြစ်ပါတယ် Messenger ကနေပြော်လဲပေးပို့ထားပါတယ်နော်VOE ကတင်ဆက်ပေးတဲ့အစီအစဉ်လေးနဲ့ပတ်သက်ပြီးတော့ဒီအစီအစဉ်ပါအကြောင်းအရာတွေပေါ်မှာသောရရှင်တွေတုံ့ပြန်ရေးသားလာတဲ့စာတွေထဲမှာသောရရှင်တယောက်ကတော့နာမည်တော့ရေးမထားပါဘူး။သူကကျမတို့ထုတ်လွှင့်ပေးထားတဲ့ဝင်မခံရေးကြတဲ့စာသင်ကြားပစ်ခတ်မှုဆိုတဲ့မြမရေးဆွေးနွေးခန်းနဲ့ပတ်သက်ပြီးတော့သူ့ရဲ့အမြင်ကိုပြန်ရေးလာတာပါ။ကျွန်တော်အမြင်အရဆိုရင်တော့2020ရွေးကောက်ပွဲအတွက်ဇေဒီကွက်ကိုမြမတက်မတော်ကဆင်နေတယ်လို့မြင်ပါတယ်။နည်းမြေမတည်ငြိမ်လေအကြိုက်တွေ့လေဆိုသလိုပေါ့ဗျာဆိုပြီးတော့သူ့ရဲ့သဘောထားအမြင်ကိုခက်တူတူရေးလာပါတယ်ရှင်။ရင်ဖွင့်လာတဲ့သောရရှင်နေထဲမှာတော့ဒီ Facebook မှာဈေးကြီးလွန်းလို့မတက်နိုင်ဘူးဖြစ်နေရပါပြီလို့ရေးလာတဲ့သောရရှင်ဆာကိုလည်းဖော်ပြပေးကြပါလေ
Facebook လူမှုကွန်ရက်ကိုအသုံးပြုနေကြမှာ data အသုံးပြုခရီအချိန်တိုမိနစ်ပိုင်းလေးအတွက်မှာပဲဝန်ဆောင်ခရီ video file တောင်းမှမထိမတွေ့ရဲလောက်အောင်ဖြစ်နေပြီစာလေးရေးစာတို့စာထွက်လေးဖတ်ရင်တောင်းမှကြက်တထောင်ဆိုရက်မကူးပါဘူးဗျဝန်ဆောင်ခပေးချေလိုက်ရတာခဏမှခဏလေးပါပဲဗျစေနာအရင်ခံပြောင်းတဲ့တဲ့မှ၍အကြောင်းမှန်အကျိုးမှန်ဆောင်ကျဉ်းနိုင်ကြပါစေ။တယ်လီနောမှာဆရာဆရာကြီးများခင်ဗျာ။ဟုတ်ကဲ့ကျေးဇူးတွေတင်နေလျက်ပါ
။ Facebook အသုံးပြုရတဲ့ဒီ smartphone တွေကအသုံးပြုရတဲ့ internet ဈေးတွေတိတ်ကိုဈေးကြီးလာပါတယ်ဆိုပြီးတော့ဒီသောရရှင်တယောက်ညှိလာတာပါ။ Hardpo ဆိုတဲ့သောရရှင်ကတော့ VOA application သုံးရတာအဆင်ပြေပါတယ်။ဒါပေမဲ့စလုံးတွေဖတ်မရဘူးတဲ့။ Georgie နဲ့ရေးထားတာကြောင့်ထင်တယ်။ Unicode နဲ့ဖတ်လို့ပို့ပြီးတော့အဆင်ပြေပါမယ်။ဘာကြောင့်ဖတ်လို့မရလဲပြန်ပြောပေးပါဦးနဲ့ဟုတ်ကဲ့။ဒီကိစ္စကိုကိုကျော်ကျော်သိရင်ဒီကျမတို့ VOA မြန်မာဌာနရဲ့ web ကိစ္စတွေကိုတာဝန်ယူဖြည့်ရှင်ပေးနေတယ်ဆိုတော့ဒီကိစ္စဒီသောရရှင်ကိုနည်းနည်းလေးပြန်ပြီးတော့ဖြည့်ပေးပါအောင်နော်
။ဟုတ်ကဲ့ပါခင်ဗျာ။ပထမဆုံးတော့ဒီကျွန်တော်တို့ mobile app ကိုအသုံးပြုကြတဲ့အတွက်အထူးကျေးဇူးတင်ပါတယ်လို့ပြောပါရစေ။ဒီ mobile app ရဲ့အကြီးအသေးအသုံးပြုအားအဆင်ပြေလွယ်ကူအောင်လည်းပဲကျွန်တော်တို့အမြဲတမ်းစူးစမ်းလှုပ်ဆောင်နေပါတယ်။အခုသောရရှင်တွေပြောတယ် Unicode နဲ့ mobile app မှာမမြင်ရဘူးဆိုတာကိုလည်းပဲကျွန်တော်တို့ကောင်းကောင်းသတိပြုမိပါတယ်။အဲ့ဒီအတွက်ကျွန်တော်တို့ရဲ့ mobile app ပဲဖြစ်ဖြစ်ကျွန်တော်တို့ရဲ့ website ပဲဖြစ်ဖြစ်အစဒီအားဖြင့်အားလုံးမှာအဆင်ပြေပြေကောင်းကောင်းမြင်နိုင်အောင်ကောင်းကောင်းဖတ်နိုင်အောင်ကျွန်တော်တို့စူးစမ်းလှုပ်ဆောင်နေပါတယ်။အသွင်သစ်အမြင်သစ်နဲ့ဖြစ်အောင်ကျွန်တော်တို့စူးစမ်းနေပါတယ်လို့လက်ရှိကာလမှာကျွန်တော်တို့လိုပဲပြန်ကြားချင်ပါတယ်ခင်ဗျာ။
ဟုတ်ကဲ့ကိုကျော်ကျော်တိုင်းရှင်းပြပေးတာကျေးဇူးတင်ပါတယ်ဒီနေ့တော့သောရရှင်ရဲ့ရင်ဖွင့်စာတွေကိုများများဖော်ပြပေးသွားခြင်းပါတယ်နော်တာဝန်သိပြည်သူတယောက်ဆိုတဲ့သောရရှင်ကတော့သူမချိန်တဲ့ကိစ္စသူလက်တွေ့ခံစားနေရပါတယ်ဆိုပြီးတော့ကားတွေခွန်ဆောင်တာနဲ့ပတ်သက်ပြီးတော့မှန်မှန်ကန်ကန်မရှိပါဘူးဆိုပြီးတော့အခုလိုမျိုးသူတိုင်တန်းကျင်တဲ့ကိစ္စကိုအများသိအောင်လို့ပြောလာပါတယ်
။ VOE ကလူကြီးမင်းများခင်ဗျာကျွန်တော်လက်တွေခံစားနေရတဲ့ပြည်သူတယောက်ပါ။ကားတွေခွန်ဆောင်တာအစိုးရကိုကြီးကြီးပြူပြူဆောင်းပါတယ်။ဒါပေမဲ့အခုကပွဲစားရုံသခိုးတွေကိုပါပေးနေရပါတယ်။ကားကြမ်းလာဝင်းထဲမှာအဲ့ဒီလူတွေကိုတာဝန်ရှိလူကြီးမင်းများကဘာလို့မရှင်းမဲသူတို့လာခွင့်ပြုထားတာလဲ။ဝိကျေတန်းကြီးလော့စပီကာလေးဖွင့်ထားရုံကလွှဲပြီးဘာမှဆောင်ရွက်ခြင်းမရှိပါဘူး။အခွန်ကိုစိတ်ချမ်းသာစွာဆောင်ကျင်ပါတယ်။ကောင်းကျန်လာဝင်းထဲမှာတခိုးတွေပထားပဲ information counter လေးနဲ့လုံဆောင်သေးခြင်းပါလေခင်ဗျာအခုကျွန်တော်ပို့ထားတာလေးကို TV အစီအစဉ်မှာလဲထည့်သွင်းပြောကြားပေးဖို့ပြောလင်းပါလေခင်ဗျာတာဝန်သိပြည်သူတယောက်ပါအားလုံးကျေးဇူးတင်ပါလေခင်ဗျာ
တာဝန်သိပြည်သူတယောက်ဆိုတဲ့သောရရှင်ဒီကားခွန်ဆောင်တာနဲ့ပတ်သက်လို့မှန်မှန်ကန်ကန်မလုံဆောင်ပါဘူးဆိုပြီးတိုင်တန်းလာတာဖြစ်ပါလေနောက်ထပ်ဖြည့်ဖြိုးလွင်ဆိုတဲ့သောရရှင်ကတော့သခိုင်းတိုင်းအထက်ပိုင်းခန်းနီးမျိုးကဖြစ်ပါလေတဲ့စာရေးခြင်းတွေကတော့ကြာပါပြီမရေးတတ်တာလည်းတချောင်းပါတဲ့အခုမှရေးဖြစ်ပါတယ်ဆိုတော့သူတို့ဒေတာမှာကြုံတွေ့နေရတဲ့အခြေအနေတွေနဲ့ပတ်သက်ပြီးတော့သူ့ရဲ့သဘောထားမြင်ကိုအခုလိုရေးလာပါတယ
်နေမျိုးဆိုတဲ့အတိုင်းပေါ့လေဌာနဆိုင်ရာအုပ်ချုပ်သူလူတန်းစားတွေကလည်းအမျိုးမျိုးပညာပြတာခံရတဲ့မျိုးပါပေါင်းလို့ပေါင်းစားရေးရှိမှဘာအကျိုးကျေးဇူးမှမရှိတဲ့တယောက်ပြောင်းရင်တစ်မျိုးရွှေရည်စိန်ဒီမိုကရေစီမှာနင့်နာနေရတာကနေသူနေသားတွေပါကျွန်တော်တို့နေမှာတယံဇာတအနေနဲ့ရွှေကြောက်စိမ့်ပရင်စသည်ဖြင့်ထွက်ရှိရာဒေတာတစ်ခုဖြစ်ပေမဲ့ ဘာခံစားခွင့်မှမရတာလဲဒီနယ်သားတွေပါပဲအခုဆိုရင်မူရစေးတွေဟာပေါများလွန်းလို့တမင်လာပြီးရောင်းနေသလားတောင်မှတ်ရပါတယ်ဥပဒေဆိုတာကလည်းတုံးဆွဲနေတဲ့သူတွေကိုပဲဖမ်းဆီးတတ်တာပါရောင်းချနေတဲ့သူတွေကတော့အချိန်တိုင်အထက်ရုံးရဲ့အာမခံနဲ့လွတ်လာကြတာပဲလေကြုံတွေ့နေရတဲ့ကိစ္စရဲ့အတိုင်းမှာအမှန်နဲ့ပြီးအမှားကသာနေရာရနေတာပါဘလို့အဖြေရှာကြမလဲရေရှည်ရေတိုးကိုကြည့်ပြီးလုံနေတာကလည်းမရှိကိုလူဖြစ်လာတာကပဲအပြစ်ဖြစ်နေတယ်လို့ပါပဲပြဿနာတစ်ခုကိုဖြေရှင်းဖို့ကိုယ်တိုင်ကပြဿနာမဖြစ်ဖို့အရေးကြီးတယ်တဲ့ကိုယ်တိုင်ကပြဿနာမဖြစ်အောင်နေရင်ဘေးနားမှာဖြစ်နေတဲ့ပြဿနာကြီးတွေကိုမျက်ကွယ်ပြုမသိဟန်ပြုနေတာကလူလို့မှခေါ်ဆိုထိုက်တာပဲလေလူဆိုရင်တာဝန်မယူတတ်ရင်တောင်မှတာဝန်တော့မမဲသင့်ဘူးလို့ထင်မိပါတယ်ဒီလိုအလွဲတွေနဲ့ရှင်သန်နေရတဲ့ဘဝတွေကတိတ်ကိုပင်ပန်းလွန်ပါတယ်ခင်ဗျာဒါတွေကို VOA မှတဆင့်သက်ဆိုင်သူတွေကြားသိစေဖို့ပါ
ဖီရဲတဆင်သက်ဆိုင်သူတွေကြားသိစေမြင်ကြပါစေဆိုပြီးတော့အခုလိုရင်ဖွင့်လာတာပါတဲ့။နေသားလေးကျွန်တော်ဆိုပြီးတော့ရေးလာတဲ့ကိုပြေဖြိုးလွယ်မှာကျော်မိုးသိန်းဆိုတဲ့သောရရှင်ကတော့မြို့ထဲမှာရေးမရှိပဲထားပေးပါတဲ့။ကျွန်တော်တီးမခံနိုင်လို့အခုလိုစာရေးတာပါဆိုပြီးတော့သူပါကြောင့်များရေးမရှိပဲနဲ့ထားစီနေတာလဲဆိုတာကြည့်ကြည့်ပါဦးနော်
။အရေးကြီးကိစ္စတော့မဟုတ်ပါဘူး။ဒါပေမဲ့ရေးမရှိပဲတပတ်လောက်မြို့ရင်း6မြို့နယ်လောက်ထားကြည့်စေချင်ပါတယ်။တကယ်ပါကျွန်တော်ကအတော်တီးခံပါတယ်။ပြေတော့ကမှဝေဖန်ရေးကိစ္စတွေမပြောဘူးပါဘူးအခုတော့အတော်ခံပြင်းလို့ပါရေရောင်းစားတဲ့လူတွေယူဆနာဥယျာဉ်မြို့တော်ကိုလိုတလောက်ပေးနိုင်နေပေမဲ့ government ပတ်စံမရလို့မပေးတာလားတွေးမိတယ်ပတ်စံလိုရင်ကောက်ခံပါရေစီ3000ပေးပြီးသုံးနေရတာတစည်းဘိုးတောင်မရှိပါဘူ
းဒါတော့တော်ရရှင်ကြောင့်မို့တဲ့ရေပြက်လက်တဲ့ကိစ္စနဲ့ပတ်သက်ပြီးတော့တီးမခံနိုင်ပါဘူးဆိုတော့ရေးလာတဲ့စာဖြစ်ပါတယ်တရုတ်နိုင်ငံမှာလူကုန်ကူးခံရလို့အကူအညီပေးပါလို့ရေးလာတဲ့တော်ရရှင်ကတော့ကျွန်တော်တို့ပြန်ချင်လဲပြန်လို့မရပါဘူးပြန်လဲမပြန်တတ်ကြပါဘူးတရုတ်နိုင်ငံစန်းတုံမြို့မှာပိတ်မိနေပါတယ်ဆိုပြီးတော့အခုလိုရင်ဖွင့်လာပါတယ
်ကျွန်တော်တို့အကူအညီပေးပါခင်ဗျလေးစားစွာအကူအညီတောင်းခံရပါတယ်ပြန်ချင်လို့လဲပြန်မရပါဘူးပြန်လဲမပြန်တတ်ကြပါဘူးတရုတ်နိုင်ငံစန်းတုံမြို့မှာပါဒီလူခေါ်လာတာပါသူ့ကိုလေးသိမ်းပေးရပါတယ်အလုတ်ကလည်းသူ့ပဲခေါင်းဆောင်လောက်တာပါနေမကောင်းတာတော့မှနားခွင့်မပေးပါဘူးဒီဆက်ယုံမှာပါဆက်ယုံအပြင်မှာကုမ္ပဏီဆိုင်းဖို့ရှိပေမဲ့အပြင်ထွက်မရလို့ပုံလဲရိုက်လို့မရပါဘူးစေယုံတစိပုံပါတဲ့ပုံကိုပို့ပေးတာပါကုညီပေးပါခင်ဗျာတလ6သိန်းကျော်ရမယ်ဆိုပြီးခေါ်လာတာအခုတရုတ်ယွမ်600ပဲပေးပါသေးတယ်အလုတ်ကိုနေ့တိုင်းလောက်ရပါတယ်နေမကောင်းတာတော့မှပေးမနာပါဘူးတရုတ်ကလမ်းတွေအလုတ်ယုံတွေအားလုံးပိတ်ထားပေမဲ့အခုကျွန်တော်တို့လုပ်နေတဲ့စေယုံမှာတော့အလုတ်မပိတ်ပါဘူးအခုအလုတ်ဆင်းနေရပါတယ်ကျွန်တော်သာနေမကောင်းလို့စေပင်းချိန်ရင်းနဲ့ကြံခဲ့ရတာပါလူဝါကလည်းမရကျင်နေပါစီတော့မြမပြပြန်ရောက်ရင်ကျင်းနေပါပြီအားလုံးကလည်းဒီတိုင်းမှာပဲစကားလည်းမတက်ကြတော့ခိုင်းတယ်လို့လုံနေကြရတာပါတခြားအဆက်အသွယ်ရှိတဲ့လူတွေကတော့နီးစပ်ရာကိုချိတ်ဆက်ပြီးဖက်ပြေးသွားကြပါပြီကျွန်တော်တို့လည်းစကားလည်းမတက်ဘဲမှလည်းမတော်ရလို့ကြံနေတာပါလူလူမရှိပဲဌာနဆိုင်ရာကချိတ်ဆက်ပြီးကူညီပေးကြပါခင်ဗျာ
ဟုတ်ကဲ့ဒီတော်ရရှင်ကဒီလူခေါ်လာတာပါဒီဆက်ယုံမှာပါဆိုပြီးတော့သူဓာတ်ပုံနဲ့တကွာဒီဆက်ယုံပုံတို့သူ့ကိုခေါ်လာတဲ့လူပွဲစားပုံတို့ဒါတွေကိုလည်းဓာတ်ပုံရိုက်ပြီးတော့ပို့လာတာပါသူ့လိုပဲလူကုန်ကူးခံရပြီးတော့တရုတ်နိုင်ငံမှာရောက်နေပြီးတော့ပြန်လာလို့မရတဲ့သူတွေဘယ်လောက်များရှိမလဲဆိုတာစဉ်းစားမိပါတယ်။သောရရှင်ရဲ့ရင်ဖွင့်စာတွေကိုဒီတစ်ပတ်ဒီမှနဲ့ရက်ချင်ပါတယ်ရှင်။တေးတောင်းလာတဲ့သောရရှင်တွေကိုနောက်ပိုင်းမှာအလှည့်ပေးဖို့ရှိပါတယ်။ Tomorrow View ရဲ့မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးချင်ကြတယ်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာရိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးတော့စာရေးသားနိုင်ကြပါတယ် email ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လဲကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလဲ Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော် Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလဲလာပြီးတော့ရေးနိုင်ပါတယ်သောရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်ကျွန်တော် VOA တော်ရရှင်တွေကိုတော်ရရှင်တယောက်တောင်းထားတဲ့တချင်းနဲ့ဖြောပြပေးကြပါလိမ့်ရှင်။ Messenger ကနေပြီးတော့သူကအစာရေးပြီးတော့တချင်းတောင်းလာတာဖြစ်ပါတယ်။ ပြင်းဦးလေးမျိုးကမောင်လေးကြော်စွာဝင်းကနေပြီးကြောက်စဲမျိုးကအဖိုးနဲ့အဖွားတွေဝေလာရဲ့အနီးဆုံးရန်သူဆိုတဲ့တခြင်းလေးတောင်းဆိုခြင်းပါတယ်ကျေးသီးမျိုးနဲ့လုံဖုရက်ွက်ကညီလေးဆိုင်းတန်အောင်ခေါ်ဆိုင်းခန့်အောင်အတွက်လေအမြဲတမ်းသတိရနေပါတယ်ဆိုတဲ့စကားလေးလည်းပါခြင်းပါတယ်ဗီယိုအဖွဲ့သားတွေထာဝရအောင်မြင်ပါစေလို့ဆုတောင်းပေးပါတယ်တခြားသောရရှင်တွေလည်းတည်သွားရအောင်ထပ်ပြောချင်တာပါအခုလိုမျိုးဒီသောရရှင်လိုမျိုး Messenger ကပို့ပြောလဲတချင်းတောင်းလို့ရတယ်လို့ Facebook စာမျက်နှာလည်းကျမတို့သတင်းတွေအောက်ကနေပြောလဲလာစာရေးပြီးတော့တချင်းတောင်းလို့ရပါတယ် email ကနေတချင်းတောင်းမယ်ဆိုရင်တော့ကျမတို့ရဲ့ email လိပ်စာ bambi@voanews.com စီကိုစာရေးပို့ပြီးတော့တချင်းတောင်းနိုင်ပါတယ်နော်ဒီတော့ဒီတစ်ပတ်ဒီသောရရှင်တောင်းဆိုထားတဲ့ဒီကိုကျော်စွာဝင်းပြင်းဦးတွေကကိုကျော်စွာဝင်းတောင်းဆိုထားတဲ့ဝေလာတီဆိုထားတဲ့အနည်းဆုံးရန်သူဆိုတဲ့သချင်းလေးနဲ့ဖြောပြပေးကြပါလိမ့်။ဒီသချင်းတောင်းထားတဲ့သူတွေနဲ့တကွာသောရရှင်ရဲ့အားလုံးနှစ်ချိုက်ခံစားနိုင်နိုင်မယ်လို့မျှော်လင့်ပါတယ်ရှင်။နားဆင်ကြည့်ပါအောင်နော်။
လူချင်းနာတွေကုန်းသားနေယူသွားပါငါတို့တစ်ခုတော့စူတောင်းပေးခဲ့လိုက်ပါနောက်တန်တရားမှာအချစ်ချောင်းမသေးတဲ့လူသားအဝတ်ကျွေးရှိသမျှချေပါတစ်ခုသားငါတေးတေးချာချာတီချီစွာချစ်ထားသမျှနောက်ကျောကမင်းထိုးတဲ့ဓာတ်စေပေါ်လိုက်တာနာချင်မပစစ်တမ်းမှုမရှိတဲ့ဒီဓာတ်ကိုမပြန်လဲကနှုံးလို့ယူပါရှိသမျှအကုန်ပေါ်အခါရှိနေသူရင်ကိုစုံကန်ထွားသွားပါnerai sao que nesse pan apare apare chine de tole sana manicho la jin lo 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 lare sana go pre otta apare senje yinga sai che ge ani song yan tu ko ma chue da ka
ဝေလာတီဆိုထားတဲ့အနည်းဆုံးရန်သူဆိုတဲ့တခြင်းကိုနားဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းတော်ရရှင်ရဲ့ဝေဖန်ကြံပေးစာတွေရင်ဖွင့်စာတွေနဲ့တေးသချင်းတောင်းလွာတွေကိုတင်းငရီနေညပိုင်းနဲ့တင်းလာနေမနက်ပိုင်းချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေပြီးတော့လည်းဓာတ်ရိုက်နားဆင်လို့ရပါတယ်ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုတိုက်ရိုက်နားမထောင်လိုက်ရဘူးမကြည့်ရှုလိုက်ရဘူးဆိုတော့ VOA ရဲ့အင်တာနက်အစာမျက်နှာမှာပြန်ပြီးတော့နားဆင်ကြည့်ရှုနိုင်ပါတယ်ရှင်။ကျမတို့ရဲ့ website လိပ်စာက bambis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါဦးနော်။တော်တော်ရှင်တွေအားလုံးရှင်လန်းချမ်းမြေကြပါစေရှင်
။မနာနဲ့တိတ်ခပြာထွက်သွားပါဖြူစင်Esa tuigo da nele muy pecua Nerai sao puene se pare
Sela piro chucha sanpya gaba tadin mya season go ko ngain chan ne alei ma ro ga tin set ma ba shin
ရုရှားနိုင်ငံကပြင်ဆင်စားအမျိုးသမီးကြီးတဦးဟာစွန့်ပစ်ထားတဲ့ plastic ဘူးအဖုံးလေးတွေကိုသုံးပြီးပကြီကားတွေဖန်တီးထားပါတယ်။2013ခုနှစ်လောက်ကစပြီးနီနာခရစ်နစ်စီနာဟာသူ့ရဲ့နေအိမ်ကိုအများပြည်သူကြည့်ရှုနိုင်တဲ့အမှုပညာပြာခန်းတစ်ခုဖြစ်အောင်အသွင်ပြောင်းခဲ့တာပါ။မော်စကိုမြို့အရှေ့ဘက်ကီလိုမီတာ150အကွာမက်ခါရီကျေးရွာလေးမှာနေထိုင်သူဖြစ်ပြီး plastic အဖုံးပေါင်း1000ကျော်ကိုအသုံးပြုပြီးသူ့ရဲ့နေအိမ်နဲ့ပတ်ဝန်းကျင်ကိုမှပကြီပုံလေးတွေဖန်တီးထားတာပါအစပိုင်းမှာတော့ပဲစီလေးတွေသုံးပြီးဖန်တီးခဲ့ပေမဲ့လည်းနောက်ပိုင်းမှာတော့ပေါ်ပေါ်များများနဲ့လွယ်လွယ်ကူကူရရှိနိုင်တဲ့ပလတ်စတစ်အဖုံးလေးတွေကိုသုံးခဲ့တာလို့ခရစ်နစ်စီနာကပြောပါတယ်စုစုပေါင်းပကြီပုံ30လောက်ဖန်တီးထားတာဖြစ်ပြီးရုရှားရိုးရာပုံမြင်တွေနဲ့ဆိုဗီယက်ကဏ္ဍဝင်ကာတွန်းတွေကိုအဓိကပုံဖော်ထားတာပါအဖုံးလေးတွေကိုတန်နဲ့ရိုက်ပြီးအိမ်နေရာမှာပုံဖော်ရတာဖြစ်တဲ့အတွက်တချို့ပုံတွေဆိုရင်3လလောက်ကြာတတ်ပါတယ်။ အိမ်နီးချင်းတွေနဲ့အနီးနားမှာရှိတဲ့အမိုက်ပုံကနေပလတ်စတစ်အဖုံလေးတွေကိုရရှိတာဖြစ်ပါရဲ့ရှင
်တောင်ကိုရီးယားနိုင်ငံမှာ Virtual Reality VR ပုံရိပ်တုနည်းပညာကိုသုံးပြီးသိသွားတဲ့သမီးငယ်ဖြစ်သူနဲ့အမေဖြစ်သူကိုပြန်လည်စုံစည်းစေခဲ့ပါတယ်ဂျန်ဂျီဆောင်းရဲ့သမီးဖြစ်သူနာယောင်းဟာအသက်9နှစ်အရွယ်မှာသွေးနဲ့သက်ဆိုင်တဲ့ယောဂါတစ်ခုနဲ့လွန်ခဲ့တဲ့3နှစ်လောက်ကကွယ်လွန်သွားခဲ့တာပါအမေနဲ့သမီးဖြစ်သူနည်းပညာကိုသုံးပြီးပြန်တွေ့ဆုံရတဲ့အဖြစ်အပျက်ကိုတောင်ကိုရီးယားရုပ်သံထုတ်လွှင့်တဲ့ MBC ကုမ္ပဏီကမှတ်တမ်းရုပ်သံအနေနဲ့ထုတ်လွှင့်ပေးခဲ့ပြီး VR ပုံရိပ်တုနည်းပညာဟာဂိမ်းဆော့ဖို့တစ်ခုတည်းအတွက်သာမဟုတ်ဘူးဆိုတာကိုပြသခဲ့တာပါအခုလိုတွေ့ဆုံတဲ့မှတ်တမ်းရုပ်သံကို Meeting You လို့နာမည်ပေးထားပြီးသမီးကလေးနာယောင်းရဲ့ဓာတ်ပုံတွေကလေးတယုတ်ဆောင်တယောက်ရဲ့တယုတ်ဆောင်မှုတွေနဲ့သူ့အမေကပြန်ပြောပြတဲ့အမှတ်တရတွေကိုအသုံးပြုပြီး VV Studio ကဒီပုံရိပ်တုကိုဖန်တီးပေးခဲ့တာပါဒီဗီဒီယိုပုံရိပ်မှာအသစ်တွေကိုဖန်တီးမဲ့အစားသမီးဖြစ်သူရဲ့အမှတ်တရတွေကိုအမှတ်ရစေဖို့သာရည်ရွယ်တယ်လို့ထုတ်လုပ်သူကပြောပါတယ်ခင်ဗျာ
အိန္ဒိယနိုင်ငံကအမျိုးသားတယောက်ဟာအမေရိကန်သမ္မတဒေါ်နယ်ထရမ့်ပုံတူကိုရုပ်ထုထုတ်လုပ်ပြီးနတ်ဖျားတစ်ပါးလို့ကိုးဝယ်နေပါတယ်ဘူဇာခရစ်စနာဟာလွန်ခဲ့တဲ့၄နှစ်ခတည်းကအမေရိကန်သမ္မတကိုအိမ်မက်အရာစတင်ကိုးဝယ်ခဲ့တာပါခရစ်စနာဟာလည်းသမ္မတထရမ့်လိုပဲအင်ဂျင်နီယာလုပ်ငန်းလုပ်ကင်သူပွဲစားတယောက်ဖြစ်ပြီးတော့အလုပ်ကင်ကောင်းလာတဲ့အတွက်သူ့နေအိမ်ကိုထရမ့်ကိုကိုးကွယ်တဲ့နေရာအဖြစ်ပြောင်းလဲတည်ဆောက်ခဲ့ပါတယ်တစ်ချိန်တည်းမှာပဲသမ္မတထရမ့်ဟာအိန္ဒိယနိုင်ငံကို February 24ရက်နေ့မှာချစ်ကြည်ရေးခီလာရောက်ဖို့ရှိနေပြီးအမန်ဒပတ်မြို့အနောက်ပိုင်းမှာရှိတဲ့အိန္ဒိယလွတ်လပ်ရေးဖခင်ကြီးမဟာတမဂန္ဒီရဲ့နေအိမ်ကိုလည်းတွားရောက်လဲပတ်ဖို့ရှိပါတယ်အမန်ဒပတ်မြို့မှာပဲထရမ့်လာရောက်တဲ့အတွက်လေစိတ်ဝဲရလမ်းတလျှောက်ကဆင်းရဲသားရက်ွက်တွေကိုမမြင်စေဖို့အမြင့်ခုနှစ်ပေရှိပြီးပေထောင်းထရာကျော်ရှိတဲ့တရိုင်းတစ်ခုကိုလည်းတိဆောက်နေပါတယ်။အဲ့ဒီအတွက်မိသားစု45စုလောက်ဖယ်ရှားပေးဖို့ရှိပြီးဒေသခံတွေကတော့ဒီတရိုင်းကိုဆန္ဒပြကန့်ကွက်နေကြပါတယ်ရှင
်။ကိုငိမ့်ချက်နဲ့အလိမ္မာတို့ကပြောပြသွားတာပါ။အခုနားဆင်ကြရတဲ့ထူးခြားဆန်းပြကမ္ဘာသတင်းများအစီအစဉ်ကို VOE မြန်မာပိုင်းရုပ်သံရဲ့တနင်္ဂနွေညနေခင်းအစီအစဉ်မှာလဲကြည့်ရှုအားပေးနိုင်ကြပါရဲ့ရှင်တနင်္လာနေ့နေ့ခင်း VOE မြန်မာပိုင်းအစီအစဉ်ကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ်အခုတော့သတင်းအချင်းချုပ်ကိုမတ်သိန်ကြီးထိုက်ကပြောပြမှာပါ
အာဖဂန်တာလီဘန်အဖွဲ့နဲ့ခုနှစ်ရက်ကြာတစိတ်တပိုင်းသဘောတူညီချက်ကိုထိန်းထားနိုင်ပြီးဒီလိုသဘောတူညီချက်အတိုင်းထိန်းထားနိုင်တာဟာဆိုရင်တာလီဘန်နဲ့အမေရိကန်ကြားဒီသတင်းပတ်ထဲလက်မှတ်ရေးထိုးဖို့စီစဉ်ထားတဲ့ငြိမ်းချမ်းရေးသဘောတူညီချက်မှာသူလက်မှတ်ရေးထိုးဖို့ဖြစ်လာနိုင်တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတနင်္ဂနွေနေ့မှာပြောဆိုလိုက်ပါတယ်အာဖဂန်မှာအကြမ်းဖက်မှုတွေလျှော့ချရေးခုနှစ်ရက်အပြည့်အခတ်ရက်စဲရေးကိုစနေနေ့မှာစတင်တက်ရောက်ခဲ့ပြီးနောက်တစ်နေ့မှာပဲသမ္မတထရမ့်ရဲ့မှတ်ချက်စကားထွက်ပေါ်လာတာဖြစ်ပါတယ်။တောင်ကိုရီးယားနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုနဲ့ပတ်သက်ပြီးအမြင့်ဆုံးအဆင့်သတိပေးထားပြီးဗိုင်းရပ်စ်ပြန့်နှံ့မှုကိုထိန်းချုပ်နိုင်ရေးအတွက်လိုအပ်သလိုအစွမ်းကုန်ဆောင်ရွက်ကြဖို့သမ္မတမွန်ဂျေအင်ကအစိုးရတာဝန်ရှိသူတွေကိုတိုက်တွန်းထားပါတယ်။တောင်ကိုရီးယားနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူလူနာသစ်တွေတနင်္ဂနွေနေ့မှာထပ်မံတွေ့ရှိခဲ့ရတာဖြစ်ပါတယ်။ဗိုင်းရပ်စ်ကူးစက်ခံရသူလူနာအသစ်123ဦးတွေ့ခဲ့ရတာဖြစ်ပါတယ်။အီရန်နဲ့ဆက်နေကပ်နေတဲ့အာဖဂန်နစ္စတန်နိုင်ငံအနောက်ဖက်ပြည်နယ်တစ်ခုမှာတနင်္ဂနွေနေ့ကကိုရိုနာဗိုင်းရပ်စ်ကူးစက်ခံရတယ်လို့သံသယရှိသူ3ဦးတွေ့ထားတဲ့အကြောင်းအာဖဂန်ကျန်းမာရေးဌာနကပြောပါတယ်။ကမ္ဘာတလွှာကူးစက်ရောဂါပြန့်နှံ့နေချိန်အီရန်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကြောင့်အခုချိန်ထိလူ၈ဦးသေဆုံးခဲ့ရပြီဖြစ်ပါတယ်။အာဖဂန်ကတန်တရားလူနာ၃ဦးကိုတော့ဟီရတ်မြို့ကဆေးရုံမှာတီးခြားစီခွဲခြားစောင့်ကြည့်နေပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတော့36နာရီကြာအိန္ဒိယနိုင်ငံခီးစဉ်ကိုတနင်္ဂနွေနေ့မှာစတင်ထွက်ခွာသွားပြီဖြစ်ပါတယ်
။မတ်သိန်ကြီးထိုက်ပါရှင်။သတင်းချင်းချုပ်ကိုပြောပြသွားတာပါ။ဒီကနေ့မနေ့အစီအစဉ်ထုတ်လွှင့်ရေးမှုကတော့ကိုညံဝင်းအောင်ဖြစ်ပါတယ်။အင်ဂျင်နီယာကတော့ Tony Bullock ပါရှင်။ကျွန်မကတော့အင်ဂျင်နိုင်ပါ။တနင်္လာနေ့နေ့ခင် VOE မြန်မာပိုင်းအစီအစဉ်ကိုနားဆင်ခဲ့ကြတဲ့ကဘာတလွားကသောရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်။ရှင်လန်းချမ်းမြေ့ကြပါစေရှင်။
Thank you.
This program has come to you from the Voice of America, Washington.